Welcome to the Voice of America in Burmese.
Mingla mne khima shin. VOA American tan ye 2019 khu ne August 18 ye tanung ni ne khin a season go American Pitao su Washington DC myo ro ga ni kilometer 3240 48 do ga ni dai yai thon lein ni de lo VOA ye Facebook sa myan na phit de VOA Burmese news ga ni le dai yai na sin nai ja ba de shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ဆူဒန်နိုင်ငံမှာတော့အာဏာခွဲဝေရေးသဘောတူညီချက်ကိုစစ်တပ်နဲ့ဆန္ဒပြသူတွေကြားလက်မှတ်ရေးထိုးခဲ့ကြပါပြီရှမ်းပြည်မြောက်ပိုင်းတိုက်ခိုက်မှုတွေအတွင်းအရသာတေဆုံမှု၄ဦးထိရှိနေပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်မှာတော့
လူရအလားကြီးရတာဒီတစ်ခါတော့အမတော်လေးကိုစိုးရင်ရပောင်းနေကြအခုလည်းဆိုတော့တကယ်လိုင်းချောင်းလေးအဖြစ်ဖြစ်ကြည့်ရတာစစ်ကူလာလို့
ဒါကတော့ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတိုက်ခိုက်မှုအခြေအနေတွေဆိုးရွားလာနေတာနဲ့ပတ်သက်လို့လူမှုကူညီကယ်ဆယ်ရေးသမားတအုပ်က VOA ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မှာ American Dollar သိန်းနဲ့ချီတဲ့မူရစေဖန်းစီခံခဲ့ရတဲ့တဲ့င်းလွှာကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။ဆူဒန်နိုင်ငံရဲ့အသွင်ကူးပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားအာဏာခွဲဝေရေးသမိုင်းဝင်သဘောတူညီချက်ကိုမြို့တော်ခါတွန်းမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဆူဒန်နိုင်ငံမှာအရက်သားဥဆောင်တဲ့အစိုးရတရဖွဲ့စည်းရေးရွေးကောက်ပွဲတွေမကျင်းပမီ၃နှစ်တာကာလကိုဥဆောင်မဲ့စစ်တပ်နဲ့အရက်ဖက်ပူးရဲကောင်စီတရဖွဲ့စည်းရေးအတွက်အခုသဘောတူညီချက်နဲ့လမ်းပွင့်သွားစေပါတယ်။အချင်းယုံလက်မှတ်ရေးထိုးခဲ့ကြပြီးမြို့တော်ခတ်တွန်းတဝမ်းမှာတော့အောင်ပွဲခံအခမ်းအနားတွေနိုင်ီနဲ့ချီပြီးကျင်းပခဲ့ကြပါတယ်။စနေနေ့သဘောတူညီချက်ဟာဆိုရင်အစိုးရတတိယဖွဲ့စည်းရေးအရက်သားတွေရဲ့ဆန္ဒပြပွဲအောင်မြင်မှုအဖြစ်သတ်မှတ်ခဲ့ကြပြီးဆူဒန်နိုင်ငံသားတွေကအလန်နေဝေရန်ကျွေးကြော်တန်းတွေနဲ့တန်မြန်ဟစ်အော်ခဲ့ကြပါတယ်။စနေနေ့ကအခြေခံဥပဒေဆိုင်ရာကြီးညာစရန်ကိုလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်ဆူဒန်ပြည်သူတွေကိုဂုဏ်ပြုကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုက Twitter လူမှုကွန်ရက်မှာရှိပါတယ်။လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲတွေပေါ်ထွက်လာရေးနဲ့ဆူဒန်ပြည်သူအားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးမယ့်အစိုးရတရက်ထွက်ပေါ်လာရေးဆူဒန်ပြည်သူတွေရဲ့ကြိုးပမ်းမှုကိုအမေရိကန်ကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကရှင်းသားခဲ့ပါတယ်ရှင်။
အော်ရီဂွန်ပြည်နယ်ပို့လန်မြို့မှာစန့်ကျင်ဘက်ဆန္ဒပြအဖွဲ့တွေကြားစနေနေ့မှာထိတိုက်တွေ့မဲ့အနေအထားရှိတာကြောင့်တင်းညင်အောင်ထိမ့်သိမ့်မှုမြို့နယ်မှာရဲရင်အားတထောင်ထက်မနည်းချထားပါတယ်။ဒေသခံဖက်စစ်စန့်ကျင်ရေးတံပြန်ဆန္ဒပြသူတွေခြိတက်မဲ့လမ်းကြောင်းမှာပဲလက်ရဇွန်ဆန္ဒပြသူတွေကလည်းဆန္ဒပြဖို့ရှိနေတာပါ။ Patriot Prayer မြို့ချစ်လက်ရဇွန်ဆန္ဒပြခေါင်းဆောင် Joey Gibson ကိုတော့တောက်ကြနေတုန်းကဖမ်းဆီးခဲ့ပြီးစနေနေ့ဆန္ဒပြပွဲအတွက်စေစားအစတရာအင်အားပြကြဖို့ Gibson ကသူ့နောက်လိုက်တွေကိုဆိုရှယ်မီဒီယာကလှုံ့ဆော်ထားပါတယ်။ဩဂုတ်လ18ရက်နေ့ဆန္ဒပြဖို့စီစဉ်သူတွေအနေနဲ့ Portland မြို့ကိုအမုန်းစကားဖြန့်တဲ့နေရာအဖြစ်အသုံးမချဖို့မြို့တော်ဝန် Ted ကတိုက်တွန်းထားပြီးမြို့ရဲ့ဘာသာရေးအဖွဲ့နဲ့စီးပွားရေးခေါင်းဆောင်တွေကရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ပူးပေါင်းဖို့တတိပေးထားပါတယ်။သမ္မတဒိုနယ်ထရန့်ကတော့မြို့တော်ဝန်အနေနဲ့အခြေအနေတွေတည်ငြိမ်အောင်ကင်တွယ်နိုင်လိမ့်မယ်လို့စနေနေ့မှာ Twitter ကရေးပါတယ်။
တန်တမာရဲ့မပြေလည်မှုတွေဖြစ်ခဲ့ရတဲ့အီရန်ရေနံတင်သင်္ဘောကြီးကဂျီဘရော်တာကနေတနင်္ဂနွေဒါမှမဟုတ်လဲတနင်္လာနေ့မှာထွက်ခွာဖို့အစင်းသင့်ဖြစ်နေပြီလို့သင်္ဘောပို့ဆောင်ရေးလုပ်ငန်းကြီးကပြောဆိုလိုက်ပါတယ်ဒီ Grace 1 ရေနံတင်သင်္ဘောကြီးကိုပြန်လည်သိမ်းယူနိုင်ရေးအမေရိကန်ဘက်ကကြိုးပမ်းနေတာပါဗြိတိန်ရဲ့ဝေးလံတဲ့နယ်မြေတစ်ခုဖြစ်တဲ့ဂျီဘရော်တာကနေ Grace 1 ရေနံတင်သင်္ဘောကြီးပြန်လည်ထွက်ခွာနိုင်ရေးဆောင်ရွက်ပေးတဲ့ကုမ္ပဏီအကြီးအကဲကသင်္ဘောဝန်ထမ်းအဖွဲ့အစ်ရောက်ရှိထိန်းချုပ်ပြီးတာနဲ့နောက်24နာရီကနေ48နာရီအတွင်းခုံပေါင်းထွက်ခွာနိုင်တော့မှာဖြစ်တယ်လို့ပြောဆိုခဲ့တာပါပို့ဆောင်ရေးအပြောင်းလဲနဲ့လွှဲချက်တချို့ကြောင့်သင်္ဘောကြီးထွက်ခွာဖို့နှောင့်နှေးနေတာဖြစ်တယ်လို့ Australship လုပ်ငန်းကြီးရဲ့အမှုဆောင်ညွှန်ကြားရေးမှူး Richard De La Rosa က AP သတင်းအေဂျင်စီကိုပြောဆိုပါတယ်အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်မှုနဲ့ဒီသင်္ဘောကြီးကိုသိမ်းယူရေးအမေရိကန်ကဝရမ်းထုတ်ခဲ့ပြီးနောက်တနေ့မှာပဲဒီလာရိုစာကအခုလိုပြောဆိုတာဖြစ်ပါတယ
်ရုရှားနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့နဲ့ အပန်းစီခဏရတဲ့ဆန္ဒပြသူတွေပြန်လွှတ်ပေးရေးတောင်းဆိုတဲ့အနေနဲ့ရုရှားအတိုက်ခံတွေဟာစနေနေ့တုန်းကမော်စကိုမြို့လယ်မှာဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်စက်တင်ဘာလထဲမှာကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာအတိုက်ခံတွေကိုအာဏာပိုင်တွေတားမြစ်ပိတ်ပင်ခဲ့ရကလွန်ခဲ့တဲ့တစ်လလောက်ကစာပြီးအပတ်စဉ်ဆိုသလိုဆန္ဒပြပွဲတွေဖြစ်ပေါ်နေတာပါပြီးခဲ့တဲ့သတင်းပတ်အတွင်းရဲကယာယီထိန်းသိမ်းထားသူ 2,000 ကျော်ရှိပြီးလူတချို့ကတော့စူပူမှုရာဇဝတ်ကြောင်းအရာအမှုဖွင့်ထားသလိုရဲတွေအဆိုအရဒီတရားမဝင်ဆန္ဒပြပွဲတွေပုံမှုပြန့်နှံ့အောင်လုပ်တယ်ဆိုပြီးတချို့ကလည်းအမှုဖွင့်ထားပါတယ်စနေနေ့အစောပိုင်းတုန်းကကွန်မြူနစ်လူလူစုဝေးပွဲလို့ခေါ်တဲ့မော်စကိုမြို့ဆန္ဒပြပွဲကိုလူ 4,000 လောက်တက်ရောက်ပြီးဒီလူတွေကိုအာဏာပိုင်တွေကခွင့်ပြုခဲ့တာပါတန်ရှင်းပြီးရိုးသားတဲ့ရွေးကောက်ပွဲလုပ်ပေးဖို့အဲ့ဒီဆန္ဒပြပွဲမှာတောင်းဆိုကြပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာစနေနေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေရဲ့လက်နက်ကြီးတန်းကြောင်အရသားတအူးတေဆုံးခဲ့ရတာကြောင့်ဩဂုတ်လ15ရက်နေ့ကစတင်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအရသား4ဦးတေဆုံးခဲ့ရပြီဖြစ်ပါတယ်တပ်မတော်သား9ဦးရဲတပ်ဖွဲ့ဝင်3ဦးလည်းတေဆုံးခဲ့ကြောင်းအစိုးရဘက်ကထုတ်ပြန်ထားတာကြောင့်စုစုပေါင်းတေဆုံးသူ16ဦးထိရှိပါတယ်တရင်သားလက်နက်ကိုင်အဖွဲ့တွေဘက်ကတော့တေဆုံးဒဏ်ရာရမှုမသိရပါဘူးဩဂုတ်လ18ရက်နေ့စနေနေ့အထိတော့ရှမ်းပြည်မြောက်ပိုင်းလာရှိုးတိန်ဒီကွတ်ခိုင်ကွန်းလုံတို့မှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေပါတယ်။မန္တလေးမူဆယ်လမ်းမကြီးပေါ်ကမြို့တွေအများစုဖြစ်ပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်လက်နက်ကိုင်တပ် TNLA တအောင်းပလောင်လက်နက်ကိုင်တပ်နဲ့ MNDAA ကိုကံလက်နက်ကိုင်တပ်ဖွဲ့3ခုကညီနောင်မဟာမိတ်တွေအဖြစ်တိုက်ခိုက်နေတာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေကြာပိတ်မိနေတဲ့စစ်ဘေးဒုက္ခသည်တွေလည်းရှိနေပြီးလာရှုမြို့ရှမ်းဖုန်ကြီးကျောင်းမှာလက်ရှိလူပေါင်း1000နီးပါးခိုးလုံနေတယ်လို့လည်းလူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဒေသတွင်းမှာလည်းကျောင်းတွေပိတ်ထားရပါတယ်ရှင
်ပါကစ္စတန်နိုင်ငံရဲ့အနောက်မြောက်ဘက်ခိုင်ဘာတောင်ကျောဒေသမှာလမ်းဘေးထောင်ပုံတိုက်ခတ်မှုကြောင့်စစ်သား2ဦးသေဆုံးသွားတယ်လို့ပါကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်ဝါဇီရစ်စတန်ပြည်နယ်တောင်ပိုင်းလာရာဒေသမှာလူညုံရေးတပ်ဖွဲ့ဝင်တွေကားနဲ့ကင်းလှည့်နေစဉ်စနေနေ့နေ့လယ်ပိုင်းကလမ်းဘေးထောင်ပုံပောက်ကွဲတာဖြစ်တယ်လို့ဆိုပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောတာမရှိသေးပေမဲ့အရင်တုန်းကဒီလိုဖြစ်ရမျိုးမှာပါကစ္စတန်တာလီဘန်တွေကသူတို့ရဲ့လုပ်ရဆိုပြီးကြေညာလေးရှိပါတယ်တောင်ပိုင်းဝါရစီရစ်စတန်ဒေသဟာပြီးခဲ့တဲ့နှစ်တွေအတွင်းပါကစ္စတန်စစ်တပ်ကထိုးစစ်ဆင်ချိန်မတိုင်ခင်အထိမဆွတ်စစ်သွေးကြွတွေထိန်းချုပ်ခဲ့တဲ့ဒေသဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမင်္ဂလာဆောင်ခန့်မှန်တဲမှာစနေနေ့နှောင်းပိုင်းကဘုံးပေါက်ကွဲမှုကြီးတစ်ခုဖြစ်ပြီးလူပေါင်းဒါဇင်နဲ့ချီတေဆုံးဒဏ်ရာရတယ်လို့အနာပိုင်တို့ကပြောပါတယ်မြို့တော်ကာဘူးရဲ့အနောက်ပိုင်းမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူးတေဆုံးဒဏ်ရာရသူအများစုကတော့ရှီယာဟာဇာရာလူမှုအသိုင်းအဝိုင်းကအများဆုံးဖြစ်ပါတယ်အာဖဂန်နစ္စတန်ရဲ့ရန်သူတွေကအစုလိုက်အပြုံလိုက်တက်ဖြတ်ဖို့ကြံစည်ဆောင်ရွက်မှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဆရက်ရာဟီမီကအတည်ပြုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ရှင်းလင်းပြောဆိုတာမရှိပါဘူး။အခင်းဖြစ်နေရာကိုရဲတွေနဲ့ရဲဘော်ကားတွေမြန်မြန်ရောက်ရှိခဲ့ပြီးတေဆုံးတန်ရာရသူတွေကိုစေယုံနဲ့ပို့ဆောင်ပေးခဲ့တယ်လို့လည်းရာဟီမီကပြောပါတယ်။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုဆက်စစ်နေပြီးတေဆုံးတန်ရာရမှုနဲ့တခြားအသေးစိတ်အချက်လက်တွေကိုမကြခင်မှာထုတ်ပြန်ပေးမယ်လို့လည်းသူကပြောပါတယ်။ပြင်းထန်တဲ့ပောက်ကွဲမှုကြီးဖြစ်ပြီးခမ်းမကြီးတစ်ခုလုံးမှာတေဆုံးသူဒါဇင်နဲ့ချီရှိတာကိုတွေ့မြင်ခဲ့ရတယ်။ဆိုတော့အသက်ရှင်လွတ်မြောက်လာသူတွေအပြောကိုကိုးကားပြီးဒေတာရင်းသတင်းတွေမှာဖော်ပြနေကြပါတယ်
။ဟောင်ကောင်ကဆန္ဒပြပွဲတွေဟာအုပ်စုကွဲနေပြီးစနေနေ့တုန်းကတော့ဒီမိုကရေစီလှုပ်ရှားသူတွေဟောင်ကောင်ရဲ့နာမည်ကြီးစိတ်ကမ်းမှာဆန္ဒပြပြီးအစိုးရအနေနဲ့သူတို့တောင်းဆိုမှုကိုအလေးထားဖို့ပြောဆိုနေခြင်းမှာပဲတရုတ်အစိုးရကိုလိုလားတဲ့ဆန္ဒပြသူတွေကတော့အကြမ်းဖက်ဆန္ဒပြမှုတွေအဆုံးသတ်ဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒီလိုဆင်ပြိုင်ဆန္ဒပြပွဲတွေကိုကြည့်ရင်3လနီးပါးကြာလာပြီဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာနိုင်ငံရေးအရာ အကွဲအပြဲတွေရှိနေတယ်ဆိုတာကိုသိတာထင်ရှားစေပါတယ်။စနေနေ့အစောပိုင်းတုန်းကလည်းကျောင်းဆရာဆရာမတွေဟာလမ်းမပေါ်ထွက်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။
တနင်္ဂနွေနေ့နဲ့ခင်း BOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတွေကိုဆက်လက်တင်ပြမှာပါ။ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကြားစစ်ရေးပဋိပက္ခဟာပိုးပြီးဆိုးရွားကြေပြန့်လာနေပါတယ်။နှစ်ဖက်တိုက်ပွဲတွေကြားလာရှိုးနဲ့ကွက်ခိုင်မျိုးကလူမှုကူညီကယ်ဆယ်ရေးအဖွဲ့ကားတွေတိုက်ခံခဲ့ရပြီးအဖွဲ့ခေါင်းဆောင်တဦးသေဆုံးခဲ့တယ်လို့အဖွဲ့ဝင်9ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီတစ်ကြိမ်တိုက်ခိုက်မှုဟာစီးရီးနီးပြူဟာအရင်နဲ့နှိုင်းရှင်ရင်ကြီးမားပြင်းထန်ပြီးဒေသခံပြည်သူတွေအတွက်လည်းလုံခြုံရေးအန္တရာယ်အလွန်ဆိုးရိမ်ပွဲရှိနေကြောင်းလူမှုကူညီရေးသမားတွေကပြောပါတယ်။နောက်ဆုံးအခြေအနေတွေကိုဆက်ပြီးနှားစင်ပါရှင်။ဩဂုတ်လ18ရက်နေ့မနက်ပိုင်းရှမ်းပြည်မြောက်ပိုင်းလာရှိုးကနေတိန်နီဘက်အထက်နမ်တွန်းရွာအနီးတိုက်ပွဲတွေဖြစ်နေတာကြောင့်ဒဏ်ရာရပြီးပိတ်မိနေသူတွေကိုကူညီကယ်ဆယ်ဖို့သွားနေတဲ့လာရှိုးလူငယ်များလူမှုကူညီရေးအဖွဲ့ရဲ့ရင်ကားနှစ်စီးလက်နက်ကြီးတွေနဲ့ပစ်ခတ်ခံခဲ့ရပြီးအဖွဲ့ဥက္ကဋ္ဌကိုထွန်းမြင့်တေဆုံးခဲ့တယ်လို့အဖွဲ့ဝင်3ဦးလည်းဒဏ်ရာရခဲ့ပါတယ်။အခုလိုကယ်ဆယ်ရေးကားတွေကိုပစ်ခတ်ခဲ့တဲ့အဖွဲ့ဟာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဘွဲ့ကဖြစ်ပြီးအရက်သားတွေကိုပြစ်ခတ်တဲ့လုပ်ရက်ဟာမှာရင်ကြောင်းဒုတိယကားမှလိုက်ပါလာခဲ့တဲ့လူမှုကူညီရေးအဖွဲ့ဝင်ကိုအောင်ကျော်ဦးက VOE ကိုပြောပါတယ
်။ကျွန်တော်ဒီလူမှုကူညီအတွင်းလို့ဆိုတာကဲတော့ဘတ်ဘတ်မလိုက်တဲ့လုပ်ရက်အလုပ်တွေကိုကျွန်တော်အဲ့လိုပြစ်ခတ်ရမကောင်းဘူးပေါ့။ဒီတိုက်တယ်ဆိုတာဒီလိုကျွန်တော်လူမှုအတွင်းကားတွေပြစ်ခွင့်ရရှိဆိုတာတော်တော်ပြည်ကြားပဲ
။ဥက္ကဋ္ဌကုနာရေးကိုဘယ်လိုပြင်ဆင်ထားလဲ
ပြီ။ပြီးတော့ဒီလေကားလိုက်ရနေပြီကျွန်တော်တချို့ပြီးသွားပြီ။
လက်နက်ကြီးတန်အားကြောင့်တည်သွားတဲ့အတွက်ကိုအစိုးရဘက်ကရောတမရဘက်ကရောသူတို့တပ်ဆိုင်ရာဘက်ကရောဘာတွေလာပြီးတော့လုပ်ပေးသေးလဲရှင်
။ဘာမှမလုပ်သေးဘူးမ။လာလည်းမကြည့်ဘူးပဲ။လက်နက်ကြီးကလာကြလို့ပြောတာပဲ
။လာရှုံမျိုးတဝိုက်နာရွာတွေကစစ်ဘေးဒုက္ခသည်တထောင်နီးပါးမန်ဆူးရှမ်းဖုန်ကြီးကျောင်းမှာလာရောက်ခိုလုံနေကြရတယ်လို့လည်းကိုအောင်ကျော်ဦးကဆိုပါတယ်။လာရှုံမျိုးမှာလည်းအခြေအနေတွေစိုးရိမ်နေရတယ်လို့ပြောပါတယ်။
လူတွေကအလားကြီးရတာဒီတစ်ခါကတော့အမတော်တော်လေးကိုစိုးရင်ပြကောင်းတယ်ကြာအခုလည်းဆိုတကယ်လမ်းကြောင်းတွေအဖြစ်ဖြစ်ကြတာစစ်ကူလာလို့မရအောင်ဒီလိုဖြစ်သွားပြီ
အဲ့မှာလုံခြုံရေးယူထားတဲ့ဒီမြန်မာစစ်တပ်ကရောသူတို့ရဲ့အခြေအနေရောဘယ်လိုမြင်လဲ
သူတို့ကတော့လုံခြုံရေးပြနေတယ်ဆိုတော့ဒီလူတွေကတော့တိတ်ပလဲလောက်ဘူးကြာလာရှိုးမှုဖြင့်မိလိုက်ပြီးမှသူတို့ကဒီအဓိကစွမ်းမိုင်းတွေထောင်တာ
လာရှိုးနဲ့မိုင်40ကျော်အကွာမှာရှိနေတဲ့ကွတ်ခိုင်မြို့မှာမင်းညက်နေကလူမှုကူညီရေးအဖွဲ့လူနာတင်ကားတွေအပြစ်ခံရတဲ့အခြေအနေကိုလည်းကိုအောင်ကျော်ဦးကအခုလိုပြောပြပါဗျ
။စစ်တပ်ကလည်းအပြစ်တောက်တာပေါ့နော်။ပြည်သူတရားဒဏ်ရာရထိရကစိုးကြပြီးကူညီထိုင်ရတယ်သူတို့ကတော့တွားတာ။လက်နက်ပိုင်းတွေကသူတို့အဲ့ဒါခါးဆားလာလိုက်တာ။အဲ့မှာသူတို့တောင်းလာပြီးတော့ပေါ့နော်အဓိကဒဏ်ရာရတဲ့လူနာကိုလာပြီးကျဲတာပါအဲ့ဒါကိုတော့တွားတာကိုပြန်လဲပြန်ပြီးတော့မောင်းပြီးလာတာပေါ့။ကားကြီးလည်းပန်နေကွဲလာတယ်။နောက်အဲ့ဒီကလူမှုကူညီအတင်းသားနေရာကဒဏ်ရာရလာတယ်။
AA ရခိုင်တပ်ဖွဲ့တအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့ဟာဩဂုတ်လ15ရက်နေ့ကပြည်ဦးလွင်ကတက်မတော်နီးပညာတက်ကသူနောင်ချိုမြို့အထွတ်ပြည်ဦးလွင်တိုးဂိတ်နောင်ချိုဂုတ်တွင်းတံတားနဲ့ရဲစခန်းကြောင်မဲအထွတ်နောင်ချိုတိုးဂိတ်မူးယစ်ဆေးဝါးစစ်ဆေးရေးဂိတ်နဲ့နေမြေကန်တည်ရင်ဌာနချုပ်စတဲ့စုစုပေါင်း9နေရာကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တက်မတော်ဘက်ကသတင်းထုတ်ပြန်ရမှာအရာရှိစစ်သည်9ယောက်ကြာဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြာဆုံးတယ်လို့ဆိုပါရယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့ရဲ့တိုက်ခိုက်မှုတွေဟာတိုင်းဒေသနေမြေတွေမှာတက်မတော်ရဲ့ထိုးစစ်ဆင်မှုတွေဆက်ပြီးဖြစ်နေတဲ့အတွက်ကိုကိုကိုခုခံကာကွယ်ဖို့တိုက်ခိုက်တာဖြစ်တယ်လို့သတင်းမီဒီယာတွေကတုံ့ပြန်ပြောဆိုထားပါရယ်ရှင်။မြန်မာနေဆက်မဲဆိုင်မြို့မှာကာလတန်ဖိုးအမေရိကန်ဒေါ်လာ4သိန်းကျော်ဖို့ရှိတဲ့မူရစ်ဆေးဝါးအစ်စ်ဒီမူရစ်ဆေးဝါးတွေကိုတယ်လာတဲ့မြန်မာနိုင်ငံသူအမျိုးသမီးတဦးကိုဩဂုတ်လ16ရက်နေ့ကဟိုတယ်တစ်ခုမှာဖမ်းဆီးမိခဲ့ပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်နယ်လာရှိုးမြို့ကနေထိုင်းနိုင်ငံမဲဆိုင်မြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံသူစောစန်ဒီဦးကိုထိုင်းနယ်ခြားဆောင်တပ်ရင်းကမဲဆိုင်မြို့တဲခုံကန်းတစ်ခုမှာဖမ်းဆီးလိုက်တာပါ။ကြိုတင်သတင်းရထားတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါရယ်။အနွေးတဲ့ရှစ်ထည်အတွင်းမှာဖွဲ့ယူတဲဆောင်လာတဲ့မက်တာဖက်တမင်းမူးယစ်ဆေးပုံစံအသစ် 6,650 ဂရမ်ကိုရှာဖွေတွေ့ရှိသွားခဲ့ပါရယ်။ထိုင်းမြန်မာဒေသမှာဖမ်းမိသမျှမူးယစ်ဆေးဝါးတွေထဲမှာအခုဖမ်းဆီးမိတဲ့တန့်စင်ပြီးသားစိတ်ကြွဆေးတွေဟာပထမဦးဆုံးအကျိန်ဖြစ်တယ်လို့လည်းဆိုပါရယ်။ ရဲကြောင့်ချက်ကစ်ချိုင်းကျင်တာကတော့
ပထမဆုံးကချက်ကစ်နေเวลาဒီကပထမဆုံးပတ်တ
ယ်ဒီစီဝါနဲ့ပတ်သက်လို့ဝင်လာတာတွေကိုရအောင်လိုက်ဖမ်းနေပါတယ်မြန်မာပြည်ကတာဝန်ရှိသူတွေနဲ့လည်းဆွေးနွေးပြီးခဲ့ပါပြီမူရစီဝါတိုက်ဖြတ်ရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်ပါမယ်လို့ပြောပါတယ်ကျွန်တော်တို့ဘက်ကလည်းဖမ်းရမယ်မြန်မာဘက်ကလည်းပိတ်ဆို့ရမှာဖြစ်ပါတယ်ချင်းရိုင်းဒေသကနေထိုင်းတောင်ပိုင်းကိုပို့နေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်မူရစီဝါတွေကိုတည်ဆောင်လာတဲ့အမျိုးသမီးကရန်ကုန်ကအမျိုးသားတဦးကမူရစီဝါပါအနှွေးတွေတွေကိုမဲဆိုင်မှာလက်ပြောင်းလွှဲယူဖို့အတွက်အခကြေးငွေပေးပြီးတည်ခိုင်းခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်ဆိုပြီးထိုင်းနာပိုင်းတွေကဆိုပါတယ်ရှမ်းပြည်နယ်နဲ့နီးတဲ့ချင်းရိုင်းခရိုင်ဟာမူရစီဝါအများအပြားဝင်ရောက်ရာနေရာဖြစ်တဲ့အတွက်မူရစီဝါစစ်စင်ရေးနယ်မြေဖြစ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတတ်မှတ်ခဲ့ပြီးအဖမ်းဆီးတွေဇက်တိုက်လုလာတာဖြစ်ပါတယ်။ဒါပေမဲ့လည်းစိတ်ကြွသေးပြအလုံးကြီးတန်းနဲ့ချီပြီးနှစ်စဉ်ပို့ပြီးတော့ဝင်ရောက်လာနေတယ်လို့လည်းထိုင်းရနာပိုင်းနေဘက်ကပြောဆိုခဲ့ပါတယ်ရှင်
။ VOE မြန်မာပိုင်းသတင်းတောက်မှတ်အေးပါရှင်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြန်မာပြည်သူပြည်သားတွေဘဝမှာဘာတွေချို့တဲ့နေတယ်ဆိုတာကိုသိနိုင်ဖို့ကမ္ဘာပံနဲ့မြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတို့ပူးတွဲပြီးအညွှန်းကိန်းတစ်ခုမကြာမီကထုတ်ပြန်ထားပါတယ်ဒီအကြောင်းဥအောင်ခင်ကရေးပြီးကိုညံဝေးအောင်နဲ့အတူတင်ပြထားပါတယ်ရှင
်မြန်မာလူနေမှုဘဝကိုပေါင်းစုံလေ့လာသုံးသပ်ပြီးအခြေခံလိုအပ်ချက်ချို့တဲ့နေသူဘလောက်ရှိတယ်ဆိုတာကိုကမှန်းထားတဲ့94မျက်နှာစစ်တမ်းလွန်ခဲ့တဲ့ဒီဇင်ဘာကထွက်လာပါလေ။ကမ္ဘာ့ဘာအုပ်စုနဲ့မြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပူးတွဲရေးသားတဲ့စစ်တမ်းဖြစ်ပါလေ။အဲဒီမတိုင်မီကလည်းကမ္ဘာ့ဘာအုပ်စုဟာမြန်မာဗဟိုစည်းရင်းဌာနနဲ့ပူးတွဲပြီးမြန်မာလူနေမှုဘဝအကြောင်းရေးပူပါလေ။ဒီတစ်ခါတော့ဘဝရဲ့အခြေခံလိုအပ်ချက်ကိုပြည်သူတွေဖြည့်ဆည်းနိုင်ခြင်းရှိမရှိအကဲဖြတ်ထားပါလေ။ကျမရေးအင်ယာအလို့အကန်ပညာရေးအိမ်သုံးပစ္စည်းရေနဲ့မိန်လာစတဲ့အခြေခံလိုအပ်ချက်6မျိုးကိုဖြည့်ဆည်းနိုင်သလားတို့မဟုတ်ချို့တယ်နေသလားဆိုတာကိုစမ်းစစ်ထားပါလေ။ယာယီအမိုးအခါလုပ်ပြီးနေထိုင်မှုအလင်းရောင်ရဖို့ဖျောင်းတိုင်တို့မဟုတ်ရေနာစီသုံးဆွဲမှုစတာမျိုးတွေကိုချို့တယ်မှုဖြစ်သတ်မှတ်ပါလေ။အင်ယာချို့တယ်မှုကိုအများဆုံးတွေ့ရပါလေ။တိုင်းပြည်လူရေတဝက်လောက်မှာအိမ်ယာချို့တယ်နေပါလေ။အိမ်အသုံးဆောင်ပစ္စည်းနဲ့ရေမိန်လာမီးအောင်ရရှိမှုဟာဒုတိယအများဆုံးချို့တယ်မှုဖြစ်ပါသေး။
တောက်ရေကိုမြစ်ချောင်းအင်းအိုင်နဲ့တွင်းကအလွဲတကူရယူတာဟာရေချို့တယ်မှုဖြစ်ပြီးအိမ်သာမရှိတာဇလားခွက်အိမ်သာနဲ့တွင်းအိမ်သာသုံးမှုကိုမိန်လာချို့တယ်မှုလို့သတ်မှတ်ပါရယ်။မြမလူဦးရေ40ရာခိုင်နှုန်းတောက်သုံးနေတဲ့ရေဟာကျမကြီးနဲ့မညီညွတ်ဘူးလို့ဆိုပါတယ်။ကြီးလက်မှာ3ဆလောက်ပိုဆိုးပါတယ်။အလုံးလို့ရမယ့်အရွယ်မှာအလုံးမရှိတာဟာချို့တက်မှုဖြစ်ပါတယ်။မိသားစုထဲမှာအရွယ်ရောက်သူတဝက်လောက်ဟာလौခအနေအကျဉ်းသာရတဲ့ယာယီကြာပန်းအလုတ်ကလွဲပြီးအခြားလုတ်เสียမရှိတာဟာလည်းအလုတ်ကန်ချို့တက်မှုဖြစ်ပါတယ်။အသက်10နှစ်ကျော်တဲ့မိသားစုဝင်တဝက်လောက်ဟာစာမတက်ဘူးဆိုရင်ပညာရေးချို့တက်မှုလို့သတ်မှတ်ပါတယ်။သမန္တသူဦးရေ900ခိုင်နှုန်းရှိပြီးမူလာတန်းပညာရေးချို့တဲ့သူ1400ခိုင်နှုန်းရှိပါတယ်။ကိုလက်ရင်ကမတန်ဆွမ်းမှုနဲ့ကလေးအသေးအပြောက်ကိုကြည်ပြီးကျန်းမာရေးချို့တဲ့မှုကိုတိုင်းတာတာဖြစ်ပါတယ
်။တန်းချီရဲ့လူဦးရေ900ခိုင်နှုန်းမှာကိုလက်ရင်ကမတန်ဆွမ်းသူရှိပြီးကလေးအသေးအပြောက်နှုန်းကတော့900ခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ရှင်းလက်ဒေသမှာကျန်းမာရေးချို့တဲ့မှုပုံမှန်များပြားပါတယ်။သက်သွေးရေးကိရိယာတွေဖြစ်တဲ့ရေဒီယိုရုပ်မြင်သံကြားတယ်လီဖုန်းကွန်ပျူတာစတာတွေနဲ့သွားရေးလာရေးအတွက်ဆက်ဘိန်းမော်တော်ကားလှဲလေစတာတွေမရှိတာကိုအိမ်သုံးပစ္စည်းချို့တဲ့မှုအဖြစ်သတ်မှတ်ပါတယ်။တိုင်းပြည်လူဦးရေ42ရာခိုင်နှုန်းဟာအိမ်သုံးပစ္စည်းချို့တဲ့မှုခံစားနေရတယ်လို့ဆိုပါတယ်။ပြည်သူလူထုအများစုဟာချို့တဲ့နေကြပြီးလူနည်းစုကသာချို့တဲ့မှုကင်းရှင်းနေပါတယ်။လူရေ84ရာခိုင်နှုန်းချို့တယ်မှုတစ်ခုခုကိုခံစားနေရပြီးဆက်ကြောက်ရာခိုင်နှုန်းမှာချို့တယ်မှုမရှိပါဘူ
းလူရေ84ရာခိုင်နှုန်းမှာတရာခိုင်နှုန်းကြော်ကြော်ဟာချို့တယ်မှု6မျိုးစလုံးခံစားရပါတယ်ချို့တယ်မှု1မျိုးထက်ပိုသူက60ရာခိုင်နှုန်းချို့တယ်မှု2မျိုးထက်ပိုသူက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်ချို့တယ်မှုမျိုးစုံခံစားရတဲ့အတိုင်းအတာပမာဏဟာ ကျေးလက်နဲ့မြို့ပြကြားအလွန်ကွဲပြားခြားနားနေပါတယ်။ကျေးလက်လူရည်ဟာချို့တဲ့မှုမျိုးစုံကိုကြုံတွေ့နေရပါတယ်။ချို့တဲ့မှု၃မျိုးထက်မနည်းခံစားနေရသူဥရည်ဟာကျေးလက်မှာ60ရာခိုင်နှုန်းမြို့ပြမှာ20ရာခိုင်နှုန်းရှိပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်ကြီးကြားမှာလည်းချို့တဲ့မှုပမာဏတိတိတသာကွာခြားနေပါတယ်။ချို့တဲ့မှု၅မျိုးထက်ပိုပြီးကြုံတွေ့နေရတဲ့ဥရည်ကိုကြည့်ရင်ရခိုင်ပြည်နယ်မှာ60ရာခိုင်နှုန်းကရင်ပြည်နယ်မှာ36ရာခိုင်နှုန်းနဲ့ရန်ကုန်တိုင်းမှာ10ရာခိုင်နှုန်းရှိနေတာတွေ့ရပါတယ
်။ချို့တဲ့မှုနှုန်းအများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးအနည်းဆုံးဟာရန်ကုန်တိုင်းဖြစ်နေပါတယ်။ရခိုင်ပြည်နယ်အောက်မှာတော့အေရဝတီတိုင်း၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ရှိပါတယ်။သူတို့ရဲ့ချို့တဲ့မှုနေသူတွေကတော့ပဲခူးတိုင်း၊မွန်ပြည်နယ်၊မကွေးစခိုင်း၊ကယားနေပြည်တော်၊ကချင်း၊မန္တလေးနဲ့ရန်ကုန်တိုင်းဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲဖြစ်ပွားနေတဲ့ကချင်းပြည်နယ်ဟာချို့တဲ့မှုတတိယအနည်းဆုံးဖြစ်နေပါတယ်။ရှမ်းပြည်နယ်မှာရေမိလန်နဲ့ပညာရေးချို့တဲ့မှုဟာ50ရာခိုင်နှုန်းရှိပါတယ်။ချင်းပြည်နယ်မှာအိမ်သုံးပစ္စည်းချို့တဲ့တာအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မှာတော့အင်ယာချို့တဲ့မှုဟာအများဆုံးဖြစ်နေပါတယ်။ရခိုင်ပြည်နယ်ဆက်ဆက်နေတဲ့ချင်းပြည်နယ်ရဲ့တောင်ပိုင်းမြို့နယ်တွေဟာမြောက်ပိုင်းမြို့နယ်တွေနဲ့ပိုပြီးချို့တဲ့နေတာတွေ့ရပါတယ်။ချို့တဲ့မှုနှုံနေပါတဲ့ကချင်ပြည်နယ်နဲ့စကိုင်းတိုင်းရဲ့မြောက်ပိုင်းဒေသမှာအချို့တဲ့ဆုံးမိသားစုတွေကိုတွေ့နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးဟာချို့တဲ့မှုအနည်းဆုံးဖြစ်တယ်လို့သတ်မှတ်ထားပေမဲ့အရာဝတီတိုင်းနဲ့ဆက်ဆက်နေတဲ့ရန်ကုန်တိုင်းရဲ့မြဝကျွန်းပေါ်မြို့နယ်တွေမှာတော့ချို့တဲ့မှုနှုံပြင်းမာနေပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ပါရှင်အခုတော့ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပ
ါဒီတွင်ပါအင်္ဂလိပ် American Side Gunda မှာမြန်မာဦးသတင်းတော်ကမှတုံနှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
lock horns
ဖြစ်ပါတယ်ဆာလုံးပေါင်းကLOCK lock ကချိန်မီနေတာညှိနေတဲ့အတွက်ရုံထွက်လို့မရနိုင်တာ HORNS horns ကဥကြိုတွေဖြစ်ပြီးစကူခွင့်ရဲ့လုံးောက်ဒေးဘေကဥကြိုတွေချိန်မီနေတာဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့ဥကြိုတွေရှိကြတဲ့သမင်ဘိုးတွေနှသိုးရိုင်းတွေတကောင်နဲ့တကောင်ရန်ဖြစ်ကြလို့ဥကြိုနဲ့ခွေးကြရမှာဥကြိုချင်းချိန်မီနေတဲ့အနေအထားကိုဆိုလိုတာဖြစ်ပါတယ်idiom the white debe ကတော့လူတဦးရဲ့နောက်ဦးကိစ္စတစ်ခုခုကြောင့်ရံဖြစ်စကားများကြတာဖြစ်ပါတယ်သူကလည်းတင်းကိုကလည်းမလျှော့တဲ့အနေအထားမျိုးဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဗားတပြန်ကြားတပြန်ရံဖြစ်ကြတာမျိုးကြိတ်ကြိတ်ချင်းချိတ်မိနေတာမျိုးဖြစ်ပါတယ်ဒီအသုံးကို American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping ကြားနိုင်ငံကုန်ပရေးနဲ့ပတ်သက်လို့အပြန်အလှန်ချိန်ချောက်ပြောဆိုမှုတွေလိုအခွန်စည်းကြတာတွေလိုဝေတံဘူးချတာတွေလိုရည်ယူဆောင်ရွက်တာတွေရှိခဲ့လို့ကမ္ဘာစီးပွားရေးကရက်ရိုက်ခတ်လာပြီး stock ဈေးကွက်တွေလည်းထိုးကျခဲ့လို့ The Washington Post သတင်းစာကြီးက Trump and Xi lock horns and drag the world with them Trump နဲ့ Xi တို့ဗတ်ပြန်ကြားပြန်ချနေကြတဲ့ကရက်မှာကြံကဘာကြီးကိုလည်းဆွဲသွင်းနေတယ်ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The mayor and city planning committee often lock horns on budgetary issues.
မြို့တော်ဝင်နဲ့မြို့စီပင်ကော်မတီကြားဘတ်ဂျက်အသုံးစိတ်ကိစ္စရပ်တွေနဲ့ပတ်သက်လို့ရံဖြည့်စကားများလေးရှိကြတယ်လို့အဓိပ္ပာယ်ရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The mayor and city planning committee often lock horns on budgetary issues.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
double down
ဖြစ်ပါတယ်စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစကားစုနဲ့တည်းရိုက်ဒီဘဲကအောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ်ဒီအသုံးက blackjack ဆိုတဲ့ကက်ဆီနိုလောင်းကစားနည်းကနေဆင်းသက်လာတာဖြစ်ပါတယ် blackjack ဖဲကစားနည်းမှာဒိုင်ကပထမဖဲနှစ်ချက်ကိုဝေးပြီးမှကစားသမားကကိုယ့်ရဲ့ထဲရောက်နေတဲ့ဖဲတွေရဲ့အခြေအနေကောင်းနေရင်တိုင်ကနောက်ဆုံးတစ်ချက်ဖဲမူမိကစားသမားအနေနဲ့ပထမလောင်းကြီးကိုနှစ်ဆတိုးလောင်းခွင့်ရှိတာဖြစ်ပါတယ်။ တတိတော့ကိုလက်ထဲမှာရှိနေတဲ့ဖဲနှစ်ချက်ကနိုင်ဂျီးများတယ်ဆိုရင်ကိုကအပိုအတင့်ရဲလာပြီးလောင်ကြီးနှစထိုးတဲ့သဘောဖြစ်ပါတယ် ADM ဆိုတဲ့သဘိုက်ဒေဝေကတော့လူတူအနေနဲ့အခြေအနေကောင်းလို့တခုခုနဲ့ပတ်သက်လို့အတင့်ရဲပြီးနှစတိုးရင်းလှုပ်ဆောင်တာဒါမှမဟုတ်နှစတိုးဖိအားလှုပ်ဆောင်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကိုအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်အချိန်မြင့်နေခြင်းနဲ့ဖြစ်ဝီဂါမွတ်စလင်တွေပေါ်တရုတ်ရဲ့လူခွင့်ရေးချုပ်ပေါင်းမှုတွေကြောင့်အနောက်နိုင်ငံတွေရဲ့ဝေဖန်မှုတိုးနေခြင်းမှာတရုတ်သမ္မတအဖြစ်ခုနှစ်တာထမ်းဆောင်ခဲ့ပြီးဖြစ်တဲ့ရှီဂျင်းပင်ဟာသူ့တရုတ်ကွန်မြူနစ်ပါတီကိုတောင်မြောက်အရှေ့နောက်အားဖြည့်ပြီး policy ချမှတ်ရေးသာမကစီးရေးစီးပွားရေးပညာရေးဥပဒေရေးရာတို့မှလည်းထိတ်တန့်ဦးစားပေးဆောင်ရွက်မယ်လို့ပြောခဲ့သလိုချင်းကတရုတ်ခေါင်းဆောင်ကြီးတင်းရှုံပင်ကနိုင်ငံကိုချမ်းသာအောင်လုပ်ခဲ့သူရှီဂျင်းပင်ကတော့ကွန်မြူနစ်ပါတီအားဖြည့်ဖို့နှစတိုးဖိအားပေးလို့ဆောင်မယ်ဆိုတဲ့ပြောဆိုချက်တွေကြောင့် The Washington Post သတင်းစာကြီးမှာ She doubles down on strengthening the party ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ဥပမာလေ့လာကြည့်ကြရအောင်ပါ
။ The people need to double down on their calls for press freedom in the country.
ပြည်သူတွေအနေနဲ့နိုင်ငံမှာသတင်းလက်ခွင့်ရရှိရေးတွေနှစတိုးဖိအားပေးတောင်းဆိုသင့်ရတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The people need to double down on their calls for press freedom in the country.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
Blink first.
ဖြစ်ပါတယ်။စာလုံးပေါင်းက B L I N K Blink မျက်တောင်ခတ်တာFIRST first ကဥစွာအရင်ဖြစ်ပြီးဇစုခွေတိုက်ရိုက်ဒေဘေကမျက်တောင်ကိုအရင်ခတ်တာဖြစ်ပါတယ်ဒီသုံးကခလေတွေတူနဲ့တူစိုက်ကြည့်ပြီးဘယ်သူကမျက်တောင်အရင်ခတ်မလဲဆိုပြီးပြိုင်ရတဲ့ကစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်တောင်းခံထားပေမဲ့အာမတန်မန်လျှော့ပြီးမျက်တောင်အရင်ခတ်တဲ့လူကအရှုံးပေးတဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးရဲ့ EDM အဒီဘေကနေစဉ်ဘဝမှာလူတွေအနေနဲ့တယောက်နဲ့တယောက်စိန်ခေါ်ကြရမှာဘဲသူကအရင်ရှော့ပေးမယ်ဆိုပြီးအပြိုင်ကြရမှာအရင်ရှော့ပေးလိုက်တဲ့လူဟာ blink first လုပ်တဲ့လူပဲဖြစ်ပါတယ်။ဒီအသုံးကိုသမ္မတ Trump နဲ့တရုတ်သမ္မတ Xi ကနိုင်ငံကုန်သွယ်ရေးစစ်ဗားဒပြန်ကြားဒပြန်ချင်းချောက်မှုတွေရည်ယူဆောင်ရွက်မှုတွေလုပ်ခဲ့လို့ကမ္ဘာစီးပွားရေးကိုလည်းရရိုက်ခဲ့တဲ့အနေအထားမျိုးမှာသမ္မတ Trump ကနောက်ထပ်တရုတ်ပို့ကွန်တွေပေါ်စက်တင်ဘာလ1ရက်ကစလို့အခွန်ဆရာဂိုင်းနှုန်းစီးကြမယ်လို့ချင်းချောက်ခဲ့ပေမဲ့ယနေ့ကလာတဲ့အခါဒီဇင်ဘာလကျမှအခွန်တိုးစီးကျမဲလို့ရက်ရွှေပေးလိုက်တဲ့အတွက်ကုန်သွယ်ရေးစစ်မှာ Trump ကအရင်နောက်ဆုတ်ပေးလိုက်တယ်ဆိုပြီး Wall Street Stock ဈေးကွက်ကရောတရုတ်ကပါပြောနေကြပြီဆိုပြီး moneymarketsin.com မှာ Wall Street and China say Trump just blink first in trade war ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ We wonderWho will blink first in the trade war between the U.S. and China?
America နဲ့တရုတ်ကြားကုန်သွယ်ရေးစစ်မှာဘယ်သူအရင်အလျှော့ပေးမလဲလို့ကျွန်တော်တို့တွေးတော့နေကြတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ We wonder who will blink first in the trade war between the U.S. and China.
ဒီသင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Lock horns, double down,Blink first.
ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American 3 English စာအစီအစဉ်ကိုနားဆင်ကြကြတာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA American အသံရဲ့တနင်္ဂနွေနနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းတိုမီတာ32.40-48တို့အပြင်လိုင်းလက်မီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနာယီဝက်အတွက်ကျမတို့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။တိုက်ပွဲတွေကြဲပြန့်မလာဖို့ဘာတွေလုပ်ဖို့လိုနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့ပေါင်းပြီးပြည်ဦးလွေမှာရှိတဲ့တက်မတော်နီးပညာတက္ကသိုလ်နဲ့ရှမ်းပြည်မြောက်ပိုင်းမှာနှောင်းချိုရှမ်းပြည်မြောက်ပိုင်းကနှောင်းချိုမြို့တွေမှာတိုက်ခိုက်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားတို့သေဆုံးတဲ့အထိဖြစ်ခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာကိုအောင်လွင်ဦးကစီစဉ်တင်ဆက်ပြီးဆွေးနွေးတင်ပြထားပါတယ်ရှင
်။မင်္ဂလာခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီမြို့ပြဒေသတွေထိတိုက်ပွဲတွေကြေပြန့်လာနေတဲ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါ။ဟိုဒီတစ်ပတ်ထဲမှာပဲဒီမြောက်ပိုင်းမဟာမိတ်ဖွဲ့၃ဖွဲ့ပေါင်းပြီးတော့ဒီပြည်ဦးလွေမှာရှိတဲ့ဒီတက်မတော်နီးပညာတက်သူနဲ့ဒီရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့တွေမှာဟိုတက်ခဲ့ခဲ့လို့လုံညုံရေးတပ်ဖွဲ့တွေနဲ့ဒီအရဲသားတချို့ကတည်ဆုံတဲ့အထိလည်းဖြစ်ခဲ့ပါတယ်။အခုနောက်ထပ်ဆိုရင်လည်းဒီရှမ်းပြည်မြောက်ပိုင်းကဒီလာရှုနဲ့ကြောင်မဲမြို့တွေအပါအဝင်နေရာတချို့မှာဒီကနေ့ထိတက်ခဲ့မှုတွေလည်းဖြစ်ခဲ့ပါတယ်။ဆိုတော့ဒီတန်းသားလက်နက်ကိုင်တွေဘက်ကတော့စစ်တပ်ရဲ့ထိုးစစ်တွေကိုလက်တုံပြန်တဲ့အနေနဲ့တိုက်တာလို့ပြောသလိုပဲဟိုတက်မတော်ဘက်ကတော့ဒီလက်နက်ကိုင်ဖွဲ့တွေရဲ့အကျိုးစီးပွားထိခိုက်လို့တိုက်တာဆိုပြီးပြောရရင်လည်းရှိပါတယ်။ဆိုတော့ဒီငင်းရဲဆွေးနွေးဖို့ဒီလိုပြောနေဆိုနေတဲ့အချိန်မှာပဲဒီလိုမျိုးပြဒေသတွေထိတိုက်ပွဲတွေကြေပြန့်လာနေတာတွေကဘာကြောင့်ဖြစ်ရလဲဒါတွေကိုဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေဘာတွေများရှိမလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့ကျွန်တော်တို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့ဦးဆောင်နာရကလည်းဖြစ်ပြီးညီငယ်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့တူလည်းဖြစ်တဲ့ဦးခေါ်ဦးကနောက်တန်းသားကြီးအကဲကတ်တူဖြစ်တဲ့ဦးမောင်မောင်ဆိုလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားအမြင်တွေကိုသိချင်ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ရတဲ့ကြည့်ကံအကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီခြင်းပါတယ်ဆိုတော့ဟိုဆရာဦးမောင်မောင်ဆိုခင်ဗျာဒီတက်မတော်ဘက်ကပြောတာတော့ဒီမွေးစေဝါစစ်စေးကိတ်ကိုပြင်မှတ်ထားတာတို့နောက်ဒီရခိုင်ဘက်မှာစီရေးအေးရအေးနေလာတာတွေကြောင့်ဒီလိုတိုက်တာဆိုပြီးသူတို့ဘက်ကပြောထားတာရှိပါတယ်နောက်ဟိုတစ်ချိန်တည်းမှာပဲဒီအခုတိုက်နေတဲ့ဒီမြောက်ပိုင်းမဟာမိတ်သုံးဖွဲ့အဖွဲ့ဘက်ကတော့ဒီတက်မတော်ကစစ်တိုင်း၅တိုင်းမှာအပြည့်အစုံညင်ညာထားတဲ့ဆိုပေမဲ့ဟိုလက်တွေမှာသူတို့နေမြေတဲ့အထိဝင်တိုက်တာတွေရှိရဲနောက်ဒေသခံတွေအရသားတွေတရားကြီးရဒုက္ခရောက်ကြတယ်ဒါကြောင့်ခုခံတဲ့အနေနဲ့တက်ရပါတယ်ဆိုပြီးတော့ဟိုမနေ့ကပဲဒီကြီးညာချက်ထုတ်တာလည်းရှိပါတယ်ဆိုတော့ဒီလိုနှစ်ဖက်အကြောင်းပြချက်တွေကဒီဘလောက်များခိုင်လုံတယ်လို့ပြောနိုင်မလဲဆရာဦးမမော်ဆိုအရင်ဆွေးနွေးပြပါခင်ဗျာ
ကျွန်တော်အနေနဲ့ပြောလို့ရှိရင်ကျွန်တော်ဒီလိုတိုက်ခတ်မှုတွေဖြစ်ပေါ်ပြန်လည်းဖြစ်ပေါ်ရတဲ့ပထမအချက်ကတော့အဲကကံဒီပေါ့အခုနောက်ပိုင်းဖွဲ့၃ဖွဲ့အနေနဲ့ငင်းငင်းဆွေးနွေးပွဲနဲ့ပတ်သက်လို့အဓိကဒီကျွန်တော်မိလာခံပေါ့ဒီလုကိုင်းနဲ့ကလုံးလာကမှာရလာမယ်ရလတ်တင်နဲ့ပတ်သက်ပြီးတိုင်းနာခွင့်ရီဘလောက်ကြနိုင်လဲဆိုရလတ်တင်တမတ်တူမယုံကြည်တဲ့အခြေခံပေါ်မှာဖတ်တင်လို့ထင်ပါတယ်အဲ့တော့ဒီညီလာကမှာတိုင်းနာရဲ့ခွင့်ရီဖရက်ဖီဘလောက်ရနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ယုံကြည်မှုမရှိတဲ့အချိန်မှာစီးရကျွန်တော်တို့အသာစီးရမယ်အနေအထားမျိုးကိုရယူဖို့စူးစမ်းလာကြတာပထမအခြေခံချက်ဖြစ်မယ်လို့ထင်ပါတယ်ဒီတရားချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီကျန်လာတဲ့ဦးမြဝဲမာမိတ်သုံးဝက်ကိုကျွန်တော်တို့တက်မတော်ကတကယ်တမ်း2015အချိန်ထိပြီးမှတ်ပြုထားပါဦးတကယ်တမ်းပြီးမှတ်ပြုပြီးတော့ဆွေးနွေးမယ်လို့လုပ်တာ2017နှစ်ကုန်ပိုင်းမှာစတာပါအဲ့တော့အဲ့စတဲ့အချိန်မှာကနှစ်ဖက်ဆိုပြီးတက်တရားရန်လန်းကွာဝေးပါတယ်အဲ့တော့တက်မတော်ဘက်ကဆိုပြတာကတော့ sorry ကျွန်တော်ကုကအဖွဲ့ကြီးကုကအေရီယာတွေကဟိုအေရီယာမှာနေရာယူရမယ်PNL ဒီတော့အဖွဲ့ကိုအင်ဒီသားမှာရှိရမယ် AD ဒီ PA လမ်းသာဌာနချုပ်မှာတောင်းရင်နေရမယ်ဆိုရဲအစိုးရကတင်ထားပါတယ်ဒီညဝိုင်းမဟာမိတ်သုံးဘွဲ့ကတော့ဒီသူတို့ရောက်နေတဲ့နေရာတက်ရောက်နေတဲ့နေရာမှာအကြပြစ်တစ်ခါရဲ့ဆေးဦးတင်ထားပါတယ်အဲ့တော့ဒီအစိုးရရဲ့နေရာကလမ်းကွာဝေးတဲ့အတွက်ကြောင့်ညီနိုင်မှုခက်ခဲတဲ့အချိန်မှာဒီတိုက်ပွဲတွေပေါ်လာတယ်လို့ဒီစားပါတယ်တပည့်အချက်အနေနဲ့ပြောမှဆိုရင်တော့ဒီမလဝဲဘာဝေးခွဲဒီတဲ့မှာဒီရှမ်းနယ်ကချင်မှာအဖြစ်ခက်ရဆဲထားတယ်ဆိုပေမဲ့ တကယ်တော့ရခိုင်မှာတက်ဝဲတွေကတိဖြစ်ပြားပြီးပြင်းထန်ဖြစ်နေတဲ့အချိန်မှာဥရမာမိတ်ခွေကိုကူညီဖို့ပေါ်လာတယ်လို့ထင်ပါတယ
်ကျွန်တော်တို့အခုဟိုဘုံမကြီးခွန်ဟုတ်ကကိုအလဲပေးချင်ပါတယ်ဆိုတော့ဟိုဥခွန်ဟုတ်ကရေကျွန်တော်တို့ဒီတက်မလို့ဘက်ကအခုဒီအခုနောက်ဆုံးဖြစ်တဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ပေါ့လေတက်မလို့ဘက်ကပြောနေတာတော့ဒီမွေးစေဝါစစ်စေးကိတ်တွေကိုပြစ်မှတ်ထားတာမျိုးနောက်ရခိုင်ဘက်မှာအေအေစီရအရင်းနှိမ်လာတဲ့ကြောင့်ဒီလိုတိုက်တာဆိုပြီးတော့သူတို့ကပြောတာရှိပါတယ်နောက်ဒီမြောက်ပိုင်းမှာမေးသုံးဘက်သုံးဘက်ဘက်ကတော့ပြောတာဒီတက်မလို့ကအပြည့်ရကျညာထားတဲ့ဆိုပေမဲ့လက်တွေမှာသူတို့နေမြေတဲ့အထိဝင်တိုက်နေတဲ့ကိစ္စတွေဒါတွေရောက်သူတို့ခုခံနေနေတိုက်ရတယ်ဆိုပြီးတော့မနေတော့ပါပဲကျညာရထုတ်ပါတယ်ဆိုတော့ဒီလိုအခုလက်တလော့တိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်လို့နှစ်ဖက်အကြောင်းပြချက်တွေကဘလောက်များခိုင်လုံနေလို့ပြောနိုင်မလဲဆရာဦးခွန်ဦးက
ဟုတ်ကဲ့ခင်ဗျာကျွန်တော်မြင်လာတော့ဒီလိုနှစ်ဖက်ဒီပွဲပေါ်လာတာကတော့ဒီတစ်ဖက်ကဒီပိုင်လစ်ထရက်ထိုးမယ်ဆိုတော့ဒီအဆိုပြုစားတော့တယ်အပြန်လာသွေးနေတဲ့နေရာမှာဒီတီတီရရောက်မဖြစ်တာတကြောင်ပေါ့နောက်တကြောင်ကမလိုအပ်ပဲနဲ့ဆူနေဖို့နေရာအပေါ်မှာအကြောင်းပြုတ်ပြီးတော့ဟိုမထိုင်ပြစ်မပြောပြစ်တာတကြောင်ပေါ့အဲ့ဒါလိုသူ့ဆုံဆူနေနေတဲ့အိဆာမှာဒီလိုနောက်နေကြံ့ကြလို့ရှိရင်၃လတန်ပြီး၆လတန်တန်ကြံ့ကြလို့ရှိရင်ဒီလိုကြားရရနေပြီးတော့ဒီလိုစီရေးပိပခါပေါ်တတ်တာတော့အတွေ့အကြုံရှိပါတယ်ဒါကြောင့်တို့ဒီပခါပေါ်တဲ့ကိစ္စမှာဒီအပြစ်တင်နေတဲ့သူမှန်ငါမှန်နဲ့ပြောနေတာတော့ပြိမထူဘူးမူလလုပ်ငန်းဖြစ်တဲ့အဆွနွေးပြီးတော့အဖြေရှာတဲ့လုပ်ငန်းကိုပြန်ဦးတည်လိုက်မယ်ဆိုရင်တော့အကောင်းဆုံးပါဗျာကျွန်တော်အဲ့လိုမြင်ပါတာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဥက္ကဋ္ဌကအခုကဒီမြောက်ပိုင်းအဖွဲ့နဲ့ကဒီနေ့အထိပေါ်လေနေ့စဉ်ရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်နေရလဲရှိပါတယ်ဆိုတော့ဒါဟုတ်ဟိုစစ်တပ်ဘက်ကလည်းတုံ့ပြန်မယ်ဆိုတော့အသေးချပါဆိုတော့နောက်ထပ်စစ်ပွဲတွေရောဘလောက်ထိဟိုကျေပြန့်လာအောင်မယ်လို့ခံမှန်းလို့ရမလဲ
အာကျွန်တော်ထင်တာတော့အခုလိုသွားပြီးတော့ဒီအလုံးကြုံရေးထားမဲ့ခြေပါတွေပေါ့လေအဆောက်အဦတွေလုံလုံရေးရှိရမဲ့ဒီဟိုပါပေါ့မိပညာတကယ်တော့လို့နေရာမျိုးတွေမှာအလုံးလုံးရေးဟိုထိုးပေါက်ပြီးတော့အလုံးနိုင်တယ်ဆိုတဲ့ဟာကိုဒီမြောက်ပိုင်းဒီသုံးဖွဲ့ကပြလိုက်တဲ့ပုံမှာတစ်ဖက်ကလည်းအဲတာဝန်ရှိတဲ့ပေါ်တစ်ဖက်ကလည်းဒီလိုပြန်ပြီးတော့ဂုံဘိခါဆယ်တဲ့အနေနဲ့တုံ့ပြန်နိုင်ပါတယ်ဆိုတော့ချစ်ရေးရအရေးယူဆောင်ရတာတုံ့ပြန်လာခဲ့ရင်ဒီတစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတစ်ဖက်ကလည်းမြေမြေပေါ်မှာလက်တွေ့တုံ့ပြန်လာလို့ရှိရင်တော့ဆက်လက်ပြီးတော့သဘောထိုင်တွေ့ဆုံကြကားပြောဖို့ဆိုတာပိုခက်ခဲသွားနိုင်တယ်ခက်ခဲသွားတဲ့အရေးကပိုတော့ကျွန်တော်တို့စိုးရင်ကြဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆက်စပ်ရတော့ကျွန်တော်ဥပမောင်ဆိုးတယ်လီဖုန်းလိုင်းကိုကြားသွားလို့ပါဥပမောင်ဆိုးဟိုဒုတိယပိုင်းကိုနည်းနည်းလေးပြန်ဆွေးနွေးပြပါခင်ဗျာ
ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီအဆိုပြုချက်ပေါ့2015ခုနှစ်မှာကျွန်တော်တို့အစီအလက်မှတ်ထိုးလောက်ကဆောင်မဒီသုံးမျိုးရမှာလက်တက်မလို့ဘက်ကညှင်းပစ်ခြင်းခံရပါလေ။ဒါပေမဲ့2018ခုနှစ်မှာပြန်လည်လက်ခံပြီးတဲ့အခါမှာဒီဒါလက်ဆွဲလက်မရေးထိုးဖို့အဆိုပြုချက်လုပ်တဲ့နေရာမှာအဆိုပြုချက်နှစ်ခုကတော့လှမ်းဝေးပါလေ။တက်မလို့ဘက်ကအဆိုပြုတာကကိုကန့်အဖွဲ့ဒီကိုကန့်အေရီယာဟိုဝိုင်းမှာနေရမယ်။ DNL ဒီပလောင်ကိုဝိုင်းဥချွေဒေသမှာနေရမယ်။ဒီဒီ KAI ဌာနချုပ်လိုက်စားမှာပဲရှိရမယ်လို့ဆိုပြပါလေ။ဟိုဘက်သုံးဘွဲကတော့သူတို့တက်တူရောက်တဲ့နေရာမှာပဲအပြည့်ရပြီးတော့နေဖို့အဆူပြူထားတာရှိပါတယ်အဲ့ဒီအဆူပြူချက်ကွာဟတာလည်းပဲဒီလိုတိုက်ပွဲကြီးဖြစ်တဲ့အကြောင်းရင်းတရားလို့ထင်ပါတယ်နောက်အကြောင်းချက်ကတော့ဒီကျွန်တော်တို့ရှမ်းမြောက်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာပြည့်ရထားပြီမဲ့သူတို့ရဲ့မဟာမိတ်တပ်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်ပြီးတော့ဖြစ်နေတာစစ်ရင်ရတိုးဆက်ပုတ်နေတာလည်းပဲဒီရှမ်းမြောက်မှာရှိတဲ့မဟာမိတ်တွေအတွက်သူတို့မဟာမိတ်တွေချင်းချင်းကူညီဖို့အတွက်တိုက်ပွဲဖြစ်ဖို့အကြောင်းချက်ပြရလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့အခုဒီမြောက်ပိုင်းအဖွဲ့တွေနဲ့နေစဉ်ရက်ဆက်ဆိုတော့တိုက်ပွဲတွေဖြစ်နေတယ်ဆိုတော့ဟိုတပ်ဖက်ကလည်းဒါကိုပြန်ပြီးတော့ဟိုတုံ့ပြန်မှာအသေးချာဖြစ်နေတယ်ဆိုတော့နောက်ထပ်ကဟိုတိုက်ပွဲတွေခြေပြန့်လာမယ့်အလားအလာတွေဘလောက်များခံမှန်းမိလဲဦးမော်ဆို
ကျွန်တော်တို့ပြီးခဲ့တဲ့15ရက်နေ့ကဖြစ်တဲ့တိုက်ပွဲရဲ့ဒီနေ့18ရက်နေ့ကဖြစ်တဲ့တိုက်ပွဲကြီးကြီးမယ်ဆိုရင်မြောက်ပိုင်းမှာမိဖွဲ့နေတယ်စီးကြီးမှကြီးကြီးမားမားထားတယ်လို့ထင်ပါတယ်ဟိုဆက်ပြီးလမ်းကြောင်းတစ်လျှောက်ကိုတိုက်ုံတက်တက်နဲ့ပြီးမှမဟုတ်ပါဘူးသူတို့တွေနောက်ထပ်စီးကြီးမှကြီးကြီးသူရဲ့ရှိရမယ်လို့ထင်ပါတယ်တစ်ဖက်ကလည်းတက်နေလဲကအဲသူရဲ့ဂုဏ်သိက္ခာအတွက်ဒီမင်းမျိုးလူများမျိုးလားတစ်ခါခံနေခံရတဲ့နောက်ပိုင်းမှာသူ့အနေနဲ့တရားထံတုတ်ပြတ်မှုယူရခါပါလိမ့်မယ် အဲ့ဒါကြောင့်မို့စီးရေးတိုက်ပွဲကဒီလားအဲမှာတော့ပြင်းပြထန်ထန်ပို့ပြီးတော့ပို့ကြီးတဲ့ပို့ပြင်းထန်တဲ့တိုက်ပွဲတွေရှမ်းမြောက်မှာဖြစ်လာနိုင်တယ်လို့ခတ်သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးမောင်ဆိုဥခုံဥကောလေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တို့အခုဒီတိုင်ရဲ့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းလေးလိုက်မှမှရှိနေပါတယ်သူတို့ကိုလည်းလှည့်ပေးကြပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံကစလိုင်းပွေကုန်းဖြစ်ပါတယ်စလိုင်းပွေကုန်းသဘောထားဆွေးနွေးမြင်းမြတ်နိုင်ပါတယ်ခင်ဗျာ
ဒီကံမှရှိနေတဲ့တိုက်ပွဲနဲ့လည်းဆက်ဆက်မှုရှိနေပါတယ်အဲ့တော့ဘာဖြစ်လဲဖြစ်တယ်ဆိုတာတော့ထားလိုက်အောင်ဘာလို့လဲဆိုတော့သူတို့မဟာမိတ်တွေကအမှုဖြစ်တဲ့ညီသူတို့ကချင်းညံ့ဟာဝင်းမျိုးဖြင့်ပြောမှတိုက်တဲ့ပုံစံပြင်းနေတယ်ဒီလိုညာမူကြီးဆိုကညာမူကြီးဆိုကိတ်ဆန်ကြောက်စီနေတယ်အဲဒါတော့ပြောလို့လို့ရပြန်နေအဓိကတော့အဲ့လောက်မဟုတ်ပဲနဲ့ဒီတိုက်ခိုက်နေတဲ့စစ်ဆောင်တဲ့ဖြစ်လိမ့်မယ်ကျွန်တော်ထင်တယ်ဆိုတော့ဒီလိုမျိုးစစ်မဖြစ်အောင်ဘာလို့ရမလဲဆိုရင်တော့ဘယ်လိုဖြစ်ဖြစ်ဟိုကိုယ့်ရဲ့ဟိုမခံခြင်းတဲ့ဥစ္စာကိုနည်းနည်းခဏဘေးထိထားပြီးတော့မှဟိုဆွေးနွေးပွဲလုပ်ဖို့လိုနေမှဖြစ်တယ်မဟုတ်ရင်တော့အမေလာတဲ့လန်ဒရာရီတရှိနေအဘိမမလို့အဲ့ဒါအဲ့နဲ့သူတို့စံရိုးလေးတွေနဲ့စပုံလေးတွေနဲ့အရင်ပိုင်းတွေနဲ့ဆိုတော့ဘူးမှလည်းအကျိုးရှိမှာမဟုတ်ဘူးအဲ့တော့သူတို့ရဲ့ကိုချင်းချင်းဖြစ်တဲ့တော့ဒီလိုမျိုးတော့ဆက်မလုပ်ဖို့တော့ဟိုကောင်းလိမ့်မယ်ပေါ့ကောင်းမယ်လို့ကျွန်တော်ထင်နေကြဟ
ုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲ့တော့အရင်ဒီဆိုကသူတောင်းလျောမယ်လေသူကသူ့ကိုထဲ့ပါလို့ပြောတယ်သူစစ်တပ်ကိုကျတူဘာမှမပြောဘူးလေရဲသားကပြောတယ်အခုနေကောက်တယ်အားလုံးရဲသားတွေလိုက်ရောပြီးလေစစ်တပ်ကိုကျသူဘယ်လိုမှနှိမ့်လို့မရဘူးစစ်တပ်ကလည်းကဟိုသူသဘောပေါက်အောင်မလေဒီလိုမျိုးကြီးတဲ့မှာသူဖြစ်သွားတယ်သူတို့ယူနီဖောင်းကြီးနဲ့လုပ်သွားတယ်ရဲသားကဟိုစစ်တပ်ကိုမကြိုသေးဘူးဟာလားဒီတိုင်းသားတွေကိုဟိုလက်ခံပြီးတော့ဒါမပြောဘဲနဲ့ဖုံးထားတာပေါ့ဒီတော့အဲဒါနဲ့ဒီမှာတကယ်တော့ဆင့်နေပြီမှာဆိုရင်ပြောတဲ့တကယ်ဟိုအနည်းနာခံရပါတယ်ဒါရထိုင်ဘက်မှာဆိုလဲဒူးဒူးပါပဲကူအဲ့ဒါသူတို့သဘောပေါက်မှုတွေကောင်းပါတယ်ကူဟုတ်ကဲ့လောက်ပါပဲကူ
ဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးဝက်တော့ကိုစာရီအီးမေးလ်တွေပို့ပို့ပြီးတော့ဆိုတော့ပါဝင်ဆွေးနွေးဖို့ပို့ထားရလဲရှိနေပါသေးတယ်ဒီထက်ကစာတချို့လည်းကျွန်တော်အရင်ဆုံးဖော်ပြခြင်းပါတယ်ဒီအရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တို့ဦးစိန်မောင်မေဒီလာမျိုးကဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
တက်မတော်ရဲ့ထိုးစည်းလို့ဆွဆွဲတာမြို့ပြဒေသတွေစစ်နေမဆိုင်တဲ့နေရာတွေအဆောက်အဦတွေဝန်ထမ်းတွေကိုတိုက်ခိုက်ဖျက်ဆီးတာတွေဟာစီရေးအရာရောနိုင်ငံရေးအရာပါလက်မခံနိုင်စရာလောက်ရဖြစ်တယ်လို့ဆိုကြပါတယ်အကြမ်းဖက်မှုတွေမှာပါဝင်သွားလို့အကြမ်းဖက်အဖွဲ့အစည်းဖြစ်ဥပဒေကြောင်းအရသတ်မှတ်ခံရနိုင်ပြီးတိုက်ခိုက်နှိမ်နင်းမှုတွေဖြစ်လာနိုင်ပါတယ်အထူးသဖြင့်စိတ်ပူစရာကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေအလန်းဝေးရာကနေပြတ်သုံးသွားမှာပဲဖြစ်ပါတယ်။ဒါကြောင့်ဒီတုံ့ပြန်မှုဟာနီးလဲမမှန်တဲ့တုံ့ပြန်မှုလို့ပဲဆိုချင်ပါတယ်။စစ်အရှိန်မမြင့်မှုလိုအပ်ပါတယ်။တက်မတော်ကထိုးစစ်တွေနဲ့ပတ်သက်လို့ထုတ်ဖော်ရှင်းပြငြင်းဆန္ဒမရှိပါဘူး။မိုးရေစေဝါနှိမ်နင်းမှုကိုပဲဆွဲသုံးအကြောင်းပြဖြေရှင်းပါတယ်။ဒီအကြောင်းပြချက်ကြောင့်တက်မတော်မှာအပြစ်မရှိအလွန်ကျွံပြူခြင်းမရှိလို့ထင်မြင်နိုင်စေပါတယ်။ထိုးစစ်နဲ့နည်းမြေရှင်းလင်းတဲ့စစ်တို့တူမဲမထင်ပါအပြည့်အကာလာကြီးညာထားချိန်မှာဘလို့အကြောင်းပြချက်နဲ့မှတိုက်ပွဲတွေမဖြစ်စေသင့်ပါတကယ်တမ်းတော့စစ်မြေပေါ်မှာခံစားရတဲ့စစ်ဘေးရှောင်တွေကသာအတိဆုံးဖြစ်ပါလိမ့်မယ်။ဘာပဲဖြစ်ဖြစ်အပြန်အလှန်ဆွဆွဲမှုတွေနဲ့တော့ပြဿနာတွေမပြေလည်ပါဘူး။နိုင်ငံတော်အစိုးရကိုဗဟိုထားပြီးတစ်ဖက်စစ်ကောင်းဆောင်တွေအမုန်းမပွားအမုန်းမထားပဲပဂရိစေတနာဆာနာအမှန်တွေနဲ့နဖူးတိုက်ဒူးတိုက်ဆွေးနွေးအဖြစ်ရှာရှင်းလင်းကြမှသာအပြည့်ခတ်ရက်စဲရေးမှသည်ရင်းကြံရေးပြဿနာတွေပြည်လဲမှာဖြစ်တယ်လို့ယူဆနိုင်ကြောင်းမှာခင်ဗျားဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မိထလာမျိုးဥစိန်မောင်ဆာပါနောက်စာတစ်စာကတော့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ဆာပါကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
။အပြစ်ခတ်ရစဲတွေမလုပ်ဘဲနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့မလွယ်ကူနိုင်သလိုဖရော်ပြည်အောင်စုကိုအမခံချက်ပေးမဲ့အခြေခံဥပဒေပြင်ဆင်ရေးဟာလည်းကြံ့ကြာသွားနိုင်တယ်လို့ယူဆမိပါတယ်။အထူးသဖြင့်နိုင်ငံသားလက်နက်ကိုင်ခေါင်းဆောင်တွေအနေနဲ့တပ်မတော်ခေါင်းဆောင်တွေပေါ်မယုံကြည်နေပါပြည်သူတွေခက်ခက်ခဲခဲရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြတ်တန်းနေရတဲ့ပဂရိအခြေအနေမှန်နေတဲ့စေနာတွေအပေါ်မှာတော့တန်တရားမရှိသင့်ဘူးလို့ယူဆမိပါတယ်။အစိုးရမှအုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့ပြင်ကာကွယ်ရေးပြည်ထရေးတရားစီရင်မဏ္ဍင်တွေကိုလည်းအပြည့်အဝမထိန်းချုပ်နိုင်သေးပါ။ဒါပြင်လူလူစုတစ်ဖွဲ့ကအသေးချာထိန်းချုပ်ထားတဲ့မြက်ကမ်းမျိုးကြီးတွေနဲ့အမျိုးသားရေးအယောင်ဆောင်ပြဿနာတွေကိုပါသတိကြီးကြီးထားခိုင်တွယ်နေုံမကခြေဥပင်စေပြင်ပြဿနာပေါင်းစုံကိုပါဖြေရှင်းနေရတဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေအနေနဲ့နားလည်လက်ခံထားကြတဲ့ဆိုရင်လူမျိုးရေးဆွဲလန်းတဲ့သမိုင်းဆောင်မျက်နှာပေါ်ကနာကျင်မှုတွေလက်စားချီလိုစိတ်တွေကိုခဏဘေးဖယ်ထားပြီးတော့ ငင်းငယ်အတွက်အစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အစိုးရမောင်တသနာရဲ့စာပါဒီမောင်တသနာစာမှာဦးစိန်မောင်ရဲ့စာမှာဒီအစိုးရကိုဗဟုထားပြီးငင်းငယ်အတွက်ဆွေးနွေးတင်တယ်ဆိုတော့တိုက်တွန်းချက်တွေတွေ့ရပါတယ်။ဆောစောကကျွန်တော်ပင်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရောဟိုတိုက်ရိုက်ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအကုန်လုံးကလည်းပြောတာဆွေးနွေးဖို့ဆိုတဲ့စကားကိုပဲအားလုံးကပြောကြပါတယ်။ဆိုတော့ဒါပေမဲ့လက်တလောဒီလိုမဖြစ်နေတာကရောဒီဆွေးနွေးပွဲတွေမဖြစ်တာနောက်ပြီးတော့ဟိုအခုလိုပေါ့လေဟိုတိုက်ပွဲတွေတချို့ပြန်ပြန်ဖြစ်လာတဲ့အခြေအနေတွေကြားထဲမှာကွာဟနေတာတွေကရောဒီအစိုးရအပေါ်မှာဒီဟိုအဓိကဆွေးနွေးကြမယ်လက်နက်ကင်အဖွဲ့တွေဖြစ်တဲ့တက်မတော်နဲ့တိုင်းဟန်းသားအင်အားစုတွေကဟိုယုံကြည်မှုတွေအားနည်းနေလို့များလားဆရာဦးမောင်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ
တကယ်တမ်းကျတော့တိုင်းဟန်းသားတွေက NLD အစိုးရအပေါ်မှာညှော်လင့်ချက်တော်ထားခဲ့ရပါတယ်ခင်ဗျာ2015ကြီးကောက်ဝဲကာလမှာ NLD အစိုးရနိုင်ရပြီးတော့ဝဲမှာဒုံပြိုင်တောင်းလဲလာမလားသူတို့တွေညလုံးကြီးရှိမလားဆိုပြီးတော့ညလုံးကြီးထားပါဒါပေမဲ့တနစ်ကျော်ကြာလာတဲ့အချိန်မှာဒီသူတို့တွေဘာမှရမလာနိုင်ဘူးတိုင်းသားတွေကမြင်လာပါတယ်တချို့ချိန်ထဲမှာပဲဒီဖက်ဒရယ်နဲ့ပတ်သက်လို့ဒီနိုင်ငံရေးဆွေးနွေးပွဲမှာပဲဖြစ်ဖြစ်လက်ရှိအခြေခံဥပဒေပြင်ဆင်မှာပဲဖြစ်ဖြစ် NLD ရဲ့ဒီလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးသူတို့အားမရဘူးဟိုသူတို့တွေကျင်းနာလောက်ခွဲအခြေအနေမရှိဘူးလို့မြင်လာပါတယ်အဲ့တော့လောလောဆယ်မှာတိုင်းပြည်မှာဖြစ်နေတာကကျွန်တော်တို့တန်းသားလက်နက်ကိုင်တွေကလည်း NLD နဲ့ပတ်သက်ပြီးတော့စိတ်ကြည်လည်းမရှိပါဘူးတစ်ဖက်ကလည်း NLD အစိုးရနဲ့တက်မတော်ကြားထဲမှာလည်းပဲယုံကြည်မှုမရှိပါဘူးတက်မတော်နဲ့တန်းသားလက်နက်ကိုင်ကြားထဲမှာလည်းယုံကြည်မှုမရှိပါဘူးအဲဒီသုံးလက်ယုံကြည်မှုမရှိတဲ့ပြဿနာကကျွန်တော်တို့တန်းကြီးကလက်ရှိပြဿနာပါပဲအဲဒီဟာကိုယုံကြည်မှုဘယ်လိုတိချောက်မလဲဆိုတာဒီစစ်ပွဲတွေကိုရဆိုင်စီဖို့အတွက်အဓိကအကြောင်းဖြစ်ဖြစ်ပါလိမ့်မယ်အဲဒီသုံးလက်ယုံကြည်မှုမရှိသေးရတော့ဒီစစ်ပွဲတွေရှောင်လဲလို့ရနိုင်မှာမဟုတ်ပါဘူးခင်ဗျာ
โอเคสรุปเสี่ยอู้คงอู้กาครับเนี่ยอกุโลพอลิตี้ซื้อนุ่ยได้มั้ยอธิกโห3 3 player จ้ามายงจีมุฤอาแน่เนี่ยอ่ะบาอธิกบาจ้องผิดเนี่ยเลยรู้ပြောได้มั้ยเสี่ยอู้คงอ่ะ
ตนเมียนาก็တော့ဒီ3 3 player ยงจีมุโหแน่ๆโหว่าบ่เลยอาแน่เนี่ยก็ตุฐิมุตุฐิสกาပြောสู่ได้เฉยแน่รู้ဖြစ်ป่ะตนเราก็ตุฐิจုံยะลงได้อะน่ะตําราอยู่เอเซ่เล็บแท้ตรงอ่ะဆိုရင်ဆွေးနွေးရေးဆက်ဆံဖို့တာဝန်ကျတဲ့ပုဂ္ဂိုလ်တွေနေ့မှညမှတခါတည်းကျွန်တော်တို့ရောက်ရအရာရောက်ရနေရာမှာတွေ့ထိပ်ပြီးတော့ထဲထဲဝင်ပြောဆိုဆွေးနွေးတာရှိပါတယ်အဲ့ဒါကလွတ်တော်ပြောဆိုဆွေးနွေးရနေပြီးတော့ပုဂ္ဂိုလ်ခင်မတရားမင်တာပေါ့ဗျာအဲ့ဒီလိုမှခင်မင်ရင်းနေရနေရနေပြီးတော့အလုပ်တော်မှာပါရင်းတော့ပါဝင်ယုံကြည်မှုတွေရလာတာဖြစ်ပါတယ်ဦးနောက်ပိုင်းကျွန်တော်တို့လက်ရှိအစိုးရလက်ထက်မှာတော့တွေ့ထိမှုကနည်းနည်းလေးအားနည်းတဲ့အပြင်ကိုအစိုးရဘောနဲ့တရားဝင်တွေ့တာနဲ့ကပုံတူဆိုင်တူလို့ဖြစ်နေတော့အစိုးရဘောလွလလလပုံမှန်လေးတွေ့တယ်ဆိုတာနည်းနည်းအားနည်းတာတွေ့ရတယ်တစ်ဖက်ကလည်းပဲကျွန်တော်တို့ဒီအစိုးရဘိုင်းပေါ့ဗျာတာဝန်ရှိတဲ့ကျွန်တော်တို့တတ်မတော်တာဝန်ရှိတဲ့လက်ရှိအုပ်ချုပ်ပိုင်းအုပ်ချုပ်ရေးအစိုးရပေါ့အားလုံးကဒီဝိဆုံချွနေတဲ့နေရာမှာဒီလက်နက်မထိုးရသေးတဲ့အဖွဲ့အစည်းတွေပေါ်မှာထားတဲ့သဘောထားကဒီ policy ကတစ်ချက်တည်းမကျတဲ့ဟာလည်းပဲအဆက်ကဲတစ်ခုဖြစ်တယ်ကြာတကယ်တော့ပုံပွင့်မဖြစ်သင့်ဘူး NCA မှာပြောထားသလိုပြည်တော်စုမြန်မာနိုင်ငံတော်အစိုးရနဲ့တိုင်းပါလက်နက်ကိုင်အဖွဲ့အစည်းများအကြားဟာ only ပတ္တနာ2ပတ္တနာပဲစာချုပ်မှာဒါကြောင့်2ပတ္တနာဖြစ်ဖို့ကဒီ1ပတ္တနာကဆောလေးဖြစ်နေရင်နောက် one partner ကိုပြောတာလွယ်တယ်အဲ့ဒါကိုကျွန်တော်ကအတူတူအကြံပြုချင်တာပါခင်ဗျအဲ့ဒါဆိုတော့ယုံကြည်မှုကလည်းပုံမမြင့်တင်နိုင်ပြီးတော့ကျွန်တော်တို့ဒီဆွေးနွေးတဲ့နေရာမှာလည်းပို့ပြီးတော့ဟိုဟာပေါ့လေ
ရပ်
ပေါ့ရပ်ပဲစိတ်ချပေါ့ဗျအပြန်လာယုံကြည်စိတ်ချတဲ့ဟာကပို့တိုးပွားလာမယ်လို့ကျွန်တော်ယူယူဆပါတယ်ခင်ဗျ
โอเคဥက္ကကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးမှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နှုတ်လေးလေးလိုင်းမှာကြံနေပါသေးတယ်တူဦးကတော့ဒီမလေးရှားကိုတန့်စင်ထွန်းဖြစ်ပါတယ်ကိုတန့်စင်ထွန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးနေစဉ်ဒီပိုင်းမှာနှစ်ပိုင်းဆွေးနွေးရမှာဖြစ်ပါတယ်ဒီနည်းငယ်ရင်းနဲ့ ICA ပိုင်းနဲ့ဒီအပိုင်းကိုဆွေးနွေးရမှာဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီ ICA လမ်းပေါ်ကလောနေစဉ်ဒီနည်းငယ်ရင်းကဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးလောလောဆယ်ရင်တော့ဆိုင်ကိုအပိခရရပြီးတော့ဒီဟိုရခိုင်ပြည်ကိုတက်တယ်ဆိုင်ညနာဖွင့်ရတယ်ဆိုတာဒါကအေးဆိုရတယ်ဆိုင်ညနာဖွင့်ချုပ်ကတော့ခုကရှာမှာပေါ့ဒါမျိုးဆိုရင်တော့ကျွန်တော်တို့မြင်းကင်းလမ်းကပြောတော့နေဆိုတော့ဒီမြင်းကင်းလမ်းကဘယ်မှမရောက်နိုင်ပါဘူးအများဆုံးဒီဘလောက်ရှိဆွေးနွေးဖို့အတွက်ဒီနိုင်ငံရေးစီးပြီးဒီမြို့ပါပြီးစီးပြီး အဖွဲ့နဲ့တကွေးပေါ့လူကြီးချင်းပေါ့နားလည်မှုပေါ့နားလည်မှုရှိရှိနဲ့ယူကြည့်ကြည့်ရှိရှိနဲ့နားလည်ကြည့်တာပေါ့ကျွန်တော်တို့အမြင်လာတော့
ဟုတ်ကဲ့
ဒီလိုပဲဖြစ်နေတာပေါ့ဘလို့လဲဆိုရင်နောက်တစ်ခုကဆိုဒီကူပြင်းဦးလည်းမှဖြစ်တော်တဲ့ခက်ခါကကြရင်ပေါ့ဘလို့ပြောမလဲဆိုရင်ဟိုရခိုင်မှာတက်နေတဲ့အချက်တည်းကိုဒီတော့ကျွန်တော်တို့ကတော့အင်းနာဖွင့်တဲ့လို့ပြောတာပေါ့ကျွန်တော်တို့အမြင်လာတော့ဒါနဲ့အကျိုးရအခွင့်အရေးကြီးကိုခေါ်တယ်ခေါ်တယ်လို့ပြောတယ်ဒီမှာဟိုရခိုင်ကအေကောဆောင်လေးဦးလို့တရားစွဲလို့ဒီနည်းကိုကျွန်တော်တို့ကဘယ်လိုသူထုတ်ဖို့တဲ့သူတို့နေရဝင်ကြည့်နေတဲ့အပိုင်းမှာဒီရာကအခက်အခဲလို့ကျွန်တော်တို့ကမြင်နေတယ်လို့ဒီမှာအတိအကျရမှာတာဝန်ရှိနေတယ်ဆိုတော့တက်မတော်ကလေးဘယ်လိုလဲဆိုနည်းကိုကျွန်တော်တို့လိုရတယ်လိုရတယ်လို့ဘာသာပြောင်းနေတာတပ်ပဲအလုံးနဲ့တက်ပြီးမကြနိုင်ဘူးဆိုတာကတရားထင်ထင်ရတော့ပဲကျွန်တော်တို့ပြည်သူတွေကို
โอเคโอเคโกตั้นสินมอแชนเนลหลุแลอแลเพ้จิมาได้เลยโกตั้นสินทวนเยเจซุบาสรุปนาวตู้ก็เราไทยနိုင်ငံကโกตีแหลมุဖြစ်ပါတယ်โกตีแหลมุตဘောတာလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့เนาะဒီအပြစ်ခတ်ရဆယ်ရေလောက်တယ်ဆိုတာစစ်တိုင်းငါးတိုင်းမှာသူအပြစ်ခတ်ရဆယ်လောက်တယ်ပြောတယ်ဗျအပြစ်ခတ်ရဆယ်လောက်ပြီးတော့เนาะเนาะရခိုင်တော့ဖိနှိပ်တဲ့တက်ခတ်မှုမျိုးလောက်နေတဲ့အတွက်ဒီတက်ခတ်မှုချစ်နေတာပါခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်တို့ကတော့ရိုးရိုးတသားမှန်မှန်ကန်ကန်တော့အပြစ်ခရဆေးကိုကျွန်တော်တို့လိုချင်တယ်ဓာတ်လူခွင့်ရင်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေမှာလိုချင်ပါတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့ဓာတ်လူခွင့်ရင်ကိုလိုချင်တယ်နော်ဓာတ်လူခွင့်ရင်ပေးဦးဆိုရင်ရခိုင်ပြည်ရဲ့လောက်ရောက်တော့ကျွန်တော်တို့ကထောက်ခံတယ်ဗ
ျဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာပေးဖို့ဆွေးနွေးထားတာတခုလည်းရှိနေပါသေးတယ် तू ကတော့ဝနအိမ်ဆိုတဲ့အီးမေးလ်ပါ तू စာတော့နန်းလောင်မဲ့ဖတ်ပြပေးပါဦးခင်ဗျ
နောင်ချုံပြင်းဦးလွင်တဝိုက်ကပြင်းမှတ်တွေအပေါ်တက်ခက်ခံရတာရှီခိုင်ပြင်းနဲ့ချင်းပြင်းနဲ့ပလက်ဝသေးတာတွေမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတဲ့အပေါ်အစိုးရအနေနဲ့ထိထိရောက်ပါဝင်ဆောင်ရွက်နိုင်စွာဟာအင်မတန်မေးမိန်လျက်ရှိတယ်လို့မြင်မိပါတယ်။တက်မတော်ရဲ့ရန်ကိုရန်ချင်းတုံ့နှင်းပြီးတော့အဖြေရှာနေတာဟာလည်းမမှန်ဘူးလို့မြင်ပါတယ်။အဖိနှိပ်ခံရတဲ့မတရားဘူးလို့ခံစားရသူတွေဟာနှီးလန့်အမျိုးမျိုးနဲ့ခုခံနေမှာပါပဲ။ဒါကြောင့်လဲပြန်လဲခုခံတဲ့နေရာမှာအရင်ကလိုတမယိုးကျတော်ရင်စစ်ပွဲမျိုးမဟုတ်ပဲတစ်ဖက်နဲ့တစ်ဖက်အကြအတဲရောက်စင်မဲ့အထိနာစင်မဲ့မြို့ပြအထိစစ်ရေးဖြန့်ကျက်လာတာမျိုးတွေကိုဆောင်ရွက်လာတာပါဒါဟာပြည်သူတွေရဲ့အသက်ဦးအိမ်စီးစိမ်နဲ့အစိုးရရဲ့အုပ်ချုပ်ရေးရန်ရာကိုပါချိန်ချောက်လာတာဖြစ်ပါတယ်ဒီပြဿနာဟာလေးလေးနက်နက်မှတ်ယူပြီးတော့ဖြေရှင်းရမယ့်အနေအထားပါတစ်ဖက်ကမိမိရဲ့တက်မတော်အပေါ်မှာဒီပဋိပက္ခအပေါ်လက်နက်နဲ့ဖြေရှင်းပိုင်ခွင့်ပေးထားပြီးတစ်ဖက်ကလည်းငြိမ်းချမ်းရေးအတွက်တကားဖွင့်ထားပါတယ်ဆိုတော့အစိုးရရဲ့ policy ဟာပြန်လည်သုံးသပ်ဖို့လိုအပ်တဲ့အနေအထားလို့မြင်ပါတယ်။အရင်တမရဟောင်းဦးသိန်းစိန်လက်ထက်မှာတော့2017 KIO နဲ့ဖြစ်တဲ့စစ်ပွဲတွေအပေါ်တက်မတော်အနေနဲ့တိုက်ခိုက်တာတွေကိုရပ်ဖို့အ ਨੇ ဆုံးတမရအမိန့်ထုတ်ပြန်ဆောင်ရွက်ခဲ့တဲ့အခြေအနေမျိုးရှိခဲ့တာကိုပြန်ကြည့်ဖို့လိုပါတယ်။ယုံကြည်မှုတည်ဆောက်ရမယ်စစ်ရှင်လျှော့ချရမယ်ဒါတွေဆောင်ရွက်ဖို့ political will ရှိရမယ်စတဲ့ဖြည့်ရှင်မှုတွေဟာတစ်ဖက်လူကိုယ့်ရဲ့ငြိမ်းချမ်းရေးစပွဲဝိုင်းကိုလာအောင်စောင့်နေတာမဟုတ်ပဲကိုကအင်အားကြီးတူအနေနဲ့ initiate လုပ်ဆောင်ရွက်ပြီးမှသာလင်းဆက်လက်လှုပ်ဆောင်ရမယ်အဆင့်တွေဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့အစိုးရအနေနဲ့မဟာဗျူဟာချ mechanism တွေဖွဲ့စည်းပြီးတော့အင်တိုက်အားတိုက်ဆောင်ရွက်တာမျိုးတော့မတွေ့ရသေးတာအမှန်ပါအစိုးရအနေနဲ့ပြည်တွင်းပြည်ပစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာပြည်သူတွေကနားလည်စားနာပါတယ်။သို့တော့တိုက်ပွဲဖြစ်စဉ်တွေနဲ့အစိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေဟာလက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတဲ့အပြင်ပြည်သူတွေရဲ့အစိုးရအပေါ်ယုံကြည်မှုကိုလည်းအထက်အလျောက်မေခွန်းထုတ်စရာဖြစ်လာပါတယ်။ရေရှည်မှာအရသာပြည်သူတွေထိခိုက်နေတာမျိုးများလာတာနဲ့အမျှပြည်သူအချင်းချင်းကြားမှာလည်းကြီးကြီးမားမားစိတ်တဘောတာကွဲလွဲမှုတွေဖြစ်လာမှာပါ။အဲ့ဒီအချိန်မှာတော့မြမလူပေါင်းအဖွဲ့အစည်းဟာအကွက်အပြဲတွေများတဲ့ထက်များလာမှာပဲဖြစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคသူစာမလို့ဒီလက်ရှိအစိုးရရဲ့ငင်းငယ်လုပ်ငန်းစဉ်ပေါ်မှာမိငုံထုတ်တာလည်းပါပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲလဲဟိုအဆုံးသတ်ဖို့အချိန်2မိနစ်လောက်ပဲကျန်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကို2မိနစ်စီလောက်ဆွေးနွေးစေချင်ပါတယ်လက်ရှိဒီဖြစ်နေတဲ့တိုက်ပွဲတွေကိုရပ်နိုင်ဖို့ပဲဖြစ်ဖြစ်စစ်ရှင်လျှော့ဖို့ပဲဖြစ်ဖြစ်ပေါ့လေလက်တွေ့ဟိုလဲကြမဲ့အဖြေတစ်ခုခုချိန်မှာဟိုရှိတယ်ဆိုရင်ဘာများဖြစ်မလဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါလားခင်ဗျာ
နော်မြောက်ပိုင်းသုံးဘွဲ့နဲ့ဟာဘိုင်လက်ထရယ်ပြည့်ခန့်ရစိထူဖို့ဆိုပြီးတော့တက်မတော်ပဲနဲ့ဒီ NRPC ဘက်ကသဘောတူပြီးသားဖြစ်ပါတယ်။အဲဒါပေမဲ့အဆိုပြုချက်တွေအလန်းကွာဝင်နေတယ်။အဲ့တော့ကျွန်တော်တို့ဒီအဆိုပြုချက်တွေနဲ့ပတ်သက်ပြီးပြန်ဆန်းစစ်ဆေးမှာလေ။ကျွန်တော်တို့လက်တွေ့ကြတဲ့ဒီအပြစ်ခန့်ရစိနဲ့ပတ်သက်ပြီးလက်တွေ့ကြတဲ့အခြေအနေတရက်ကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ကျွန်တော်တို့အပြစ်ခန့်ရစိဖော်ဆောင်နိုင်မှာဖြစ်ပါတယ်ဒါအဲ့လိုမဟုတ်ဘဲနဲ့ကိုလိုချင်တာပဲပြောနေမယ်ကိုဖြစ်ချင်တာပဲပြောနေမယ်ဆိုရင်တော့ဒီအပြစ်ခန့်ရစိကဝေးနေမှုမှာဖြစ်ပါတယ်
โอเคเสียอุกอกตบออกเหมียกูเลชิลัตตะล้อไตปวยริโยเย็นไหนอเมียนซงเย็นไหนโมสิชิงช่อชะวุซือเล็ดตุจะจะลัตตะล้อมาล้นไหนเมอภีบามะชิมเลยโอเมีย
อ๋อจนอเมียนก็รออกุดิไถไตตุ่ยเนละนะพั่วก็รอตุมานากุมานาเนกะเปลี่ยนมิรอสะปวยมาเปลี่ยนถ่ายโมรอแคบออกไหนเมจากันดิตะปะอินอาตุโหลเลยจ้ะဒီအခုကနအခုလက်တွေ့တိုင်းပြည်တိုက်ပွဲပေါ်တဲ့အဖွဲ့တွေရဲ့အနောက်မှာကျွန်တော်တို့ဝပပလို့ပေါ့နော် USP လို့အဖွဲ့ကြီးတွေရှိပါတယ်ဒီအဖွဲ့ကြီးတွေကတမတော်နဲ့ကောလကောင်ဆိုးအနဲ့ကောလကောင်ပြိပကမရှိပါဘူးတင်းကြီးငယ်ငယ်နဲ့ဆက်သွယ်ဆက်ဆံနေရတွေ့ရပါတယ်ထို့တူပဲသူတို့၄ဖွဲ့ဆိုပြီးတော့ KIO KIA အဖွဲ့ကြီးကလည်းတင်းကြီးငယ်ငယ်နဲ့သူတို့ဖိမ့်ဖိမ့်ဖိမ့်မဲ့ရှိပါတယ်သူတို့အဖွဲ့ကြီးတွေကကြာဝင်ပြီးတော့နှစ်ဖက်ကိုမြတ်မြတ်တတာခိမ့်သိမ့်မယ်ဆိုရင်တော့ဒါဟု
တ်ကဲ
့ဒီထိုက်တဲ့နှစ်ဖက်ကကြော့ပြောင်းပြီးတော့နေတုံးတော့ဟိုဘာပိတ်ခါရှိရှိနဲ့ပြန်စကားပြောနိုင်တဲ့ခြင်းနဲ့ဖြစ်နိုင်ပါတယ်ကြာကအဖွဲ့ကြီးဆိုတယ်လို့ကျွန်တော်ထောက်ပြကြပါ
โอเคပင်နိုင်ဆွေးနွေးပြခဲ့ရတဲ့ဒီတန်ရင်သားအရေးချွမ်းကျင်သူတွေဖြစ်တဲ့ဥက္ကောဥက္ကာဥမမောင်ဆိုးကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပြဖို့သူတွေနဲ့တောက်တာရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးတင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပ
ါ။ရှမ်းပြည်မြောက်ပိုင်းလားရှုံမြို့မှာစနေနေ့ကမြောက်ပိုင်းမှာမေအဖွဲ့ဝင်တွေရဲ့လက်နက်ကြီးတန်းကြောင့်အရသာတဦးသေဆုံးခဲ့ရတာကြောင့်ဩဂုတ်လ15ရက်နေ့ကစတင်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအရသာ4ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။တပ်မတော်သား5ဦးရဲတပ်ဖွဲ့ဝင်3ဦးလည်းသေဆုံးခဲ့ကြောင်းထုတ်ပြန်ထားတာကြောင့်စုစုပေါင်း16ဦးသေဆုံးရပြီးဖြစ်ပါတယ်။တိုင်းရင်သားလက်နက်ကန်အဖွဲ့တွေဘက်ကသေဆုံးဒဏ်ရာရမှုတော့မသိရသေးပါဘူး။ဩဂုတ်လ18ရက်နေ့စနေနေ့အထိတော့ရှမ်းပြည်မြောက်ပိုင်းလားရှိုးသိမ့်ဒီကိုခိုင်ကွန်းလုံတို့မှလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့ပါတယ်။ဆူရနိုင်ငံရဲ့အသွင်ကူးပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားအာဏာခွဲဝေရေးတမိုင်းဝင်သဘောတူညီချက်ကိုမြို့တော်ခတ်တွန်းမှလက်မှတ်ရေးထိုးခဲ့ကြပါတယ်။ဆူရနိုင်ငံမှာအရတားဥဆောင်တဲ့အစိုးရတရက်ဖွဲ့စည်းရေးရွေးကောက်ပွဲတွေမကျင့်မမီ၃နှစ်တာကာလကိုဥဆောင်မဲ့စစ်တပ်နဲ့ရက်ဖက်ပူရဲကောင်စီတရက်ဖွဲ့စည်းရေးအတွက်အခုသဘောတူညီချက်နဲ့လမ်းပွင့်သွားစေပါတယ်။အချင်းယုံလက်မှတ်ရေးထိုးခဲ့ကြပြီးမြို့တော်ခတ်တွန်းတဝမ်းမှာတော့အောင်ပွဲခံအခမ်းအနားတွေနိုင်ရည်နဲ့ချီကျင့်ပါခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမင်္ဂလာဆောင်ခန့်မှတဲမှာစနေနေ့နှောင်းပိုင်းတို့ကဘုံးပေါက်ကွဲမှုကြီးတစ်ခုဖြစ်ပြီးလူပေါင်းဒါဇင်နဲ့ချီတေဆုံးဒဏ်ရာရတယ်လို့အနာပိုင်းတို့ပြောပါတယ်။မြို့တော်ကာဘူးရဲ့အနောက်ပိုင်းမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူမှသူတို့လက်ချက်လို့တော့မပြောသေးပါဘူး။တေဆုံးဒဏ်ရာရသူအများစုကတော့ရှီယာဟာဇာရာလူမှုတိုင်ဝိုင်းကဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်မှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
Thank you.
This program has come to you from the Voice of America, Washington.